Welcome to the Voice of America in Burmese.
Mingla wa shin 2018 ခုနှစ်မလ25ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 3240 48ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။တနက်ပိုင်းဆိုင်ခွင့်ထင်ချိုရေးအတွက်အမေရိကန်ပြည်ထောင်စုဒေါ်အမျိုးကြီးတွေနဲ့ကမ္ဘာမျိုးကြီးတွေမှာစနေနေ့ကဆန္ဒပြတောင်းဆိုကြပါတယ်။အစိုးရတွေကအကြမ်းဖက်ဝါဒတံပြန်နေနေရေးဆိုတော့ကိုသုံးပြီးလူအခွင့်အရေးနဲ့အရက်ဖက်တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။အာကာသတဲကပျက်စီးပိုင်းစားတွေကိုလေဆာရောင်ကြီးသုံးပြီးထိန်းချုပ်ဖျက်ဆီးနိုင်မယ့်ဤပညာကိုဩစတြေးလျသုတေသီတွေတည်ထွင်နေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ။
အခုမနက်ခင်းနာဆင်ရမယ့်စီစဉ်နေရမှာတော့အရင်ဆုံးကျွန်ုပ်တို့အသက်တွေအတွက်ချီတက်ကြစို့လို့ကြွေးကြော်တဲ့တနက်ဆန်းကျင်ရေးစန္ဒပြပွဲကိုဦးဆောင်သူဘသူတွေပါလဲ
။အများနဲ့စိုးရင်ကတငယ်ချင်းနဲ့ဆက်ရှင်အများနဲ့စကားပြောပြီးတော့ပြောရတယ်တနက်ဖြစ်တဲ့ဆက်ရှင်ဘယ်လိုမျိုးထပ်ပြရမလဲဆိုပြီးတော့
မူလရန်ကနေထက်တန်းထီကျောင်းသူကျောင်းသားတွေဦးဆောင်တဲ့အမေရိကန်မြို့တော်ဝါရှင်တန် DC ကဆန္ဒပြပွဲအကြောင်းကိုပြောပြပေးမှာပါ။အဲဒီနောက်ဦးအောင်ခင်ရဲ့မြန်မာအရေးတုံတက်ချက်အီရီယန်တုံးတွေတင်လေလာကြရမယ်အင်္ဂလိပ်သင်ခန်းစာဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညတိုက်ရိုက်လေလိုင်းပြန်လည်ထုတ်လွှင့်ချက်ရှိပါလိမ့်ရှင်။အခုရင်ဆုံးတော့မလ25ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နဲ့တခြားမြို့ကြီးတွေမှာစနေနေ့ကတနက်ပိုင်းဆိုင်ခွင့်ဆိုင်ရာပို့ပြီးတင်းကျပ်တဲ့ဥပဒေပြဋ္ဌာန်းရေးလူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုကြပါတယ်။လူအသေးပြောက်များတဲ့တနက်ပစ်ခတ်မှုတွေမကြသေးခင်ကပဲဖြစ်ထားပြီးတဲ့နောက်နိုင်ငံတော်ဝန်လူငယ်တွေကြားမှာနိုင်ငံရေးအသိစိတ်လိုချတက်ကြွပြီးလှုပ်ရှားမှုတွေဖြစ်လာတာပါ။ဖေဖော်ဝါရီလ14ရက်နေ့ကဖလော်ရီဒါပြည်နယ်ပါကလန်မြို့အထက်တန်းကျောင်းတစ်ကျောင်းမှာကျောင်းသားဟောင်းတဦးတနက်နေ့ဝင်ပစ်တာကြောင့်လူ18ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့လွန်ခဲ့တဲ့နှစ်အနည်းငယ်တွင်အမေရိကန်ကကျောင်းတစ်ကျောင်းမီတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့ဖြစ်ရပ်တွေဖြစ်ထားတာတွေကနေအခုလိုလှုပ်ရှားမှုတွေပြင်းထန်လာတာပါ။ဒီလှုပ်ရှားမှုတွေကိုအများအားဖြင့်ပါကလန်မြို့တရန်ကျောင်းကကျောင်းသူကျောင်းသားတွေဦးဆောင်ကြတာဖြစ်ပြီးနိုင်ငံတော်ဝန်ကကျောင်းသားတွေပူးပေါင်းပါဝင်လာကြပါတယ်။ဆန္ဒပြသူတွေကအပြောင်းလဲလုပ်ဖို့တောင်းဆိုကြသလိုလာမယ့်နိုဝင်ဘာလမှာကျင်းပမယ့်လွှတ်တော်သက်တမ်းဝဲယူကောက်ပွဲတွေမှာမဲပေးကြဖို့လည်းနှိုးဆော်ပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားအများပြားကတော့သူတို့ရဲ့တနက်ကင်ဆောင်ခွင့်အပေါ်ထိန်းချုပ်မှာကိုမလိုလားကြသလိုလူအများပြားတည်ဆုံတဲ့ပစ်ခတ်မှုတွေနောက်ပိုင်းအပြောင်းလဲလုပ်ဖို့တောင်းဆိုတာတွေကနေတကယ်အပြောင်းလဲတွေလည်းအခုထိမဖြစ်သေးပါဘူး။ဝါရှင်တန် DC ကဆန္ဒပြပွဲအပြင်အမေရိကန်နဲ့ကမ္ဘာတဝန်းတခြားမြို့ကြီးတွေမှာလည်းဆန္ဒပြပွဲပေါင်း800ကျော်စီစဉ်ခဲ့ကြပါတယ်။နောက်ဆုံးကောက်ယူထားတဲ့လူသဘောထားစစ်တမ်းတစ်ခုအရဆိုရင်တော့တနက်ကင်ဆောင်ခွင့်ဆိုင်ရာပို့ပြီးတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့အခုအခါမှာအမေရိကန်နိုင်ငံသား69ရာခိုင်နှုန်းကထောက်ခံလာကြပါပြီ။2016ခုနှစ်က67ရာခိုင်နှုန်းနဲ့2023ခုနှစ်ကဆိုရင်55ရာခိုင်နှုန်းထောက်ခံမှုကနေအခုပိုများလာတာဖြစ်ပါတယ်။ဝါရှင်တန် DC ကဆန္ဒပြပွဲကြောင့်သတင်းဆောင်မကိုသတင်းတွေပြီးနားဆင်ကြဖို့ရှိပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအရှေ့ပိုင်းတပုံတွေထိန်းချုပ်ထားတဲ့ကွာတာဒေသကနေတပုံမိသားစုဝင်9000အပါအဝင်အရက်သားပေါင်း35,000ထက်မနည်းနေရာဆွန့်ခွာလာကြပြီလို့ရုရှားနဲ့ဆီးရီးယားသတင်းဌာနတို့ကပြောပါရယ်။ Falah Erraman တပုံအဖို့အုပ်စုနဲ့ရုရှားဆီးရီးယားတာဝန်ရှိသူတို့ကြားရရှိထားတဲ့သဘောတူညီမှုအရထောင်ထဲချတဲ့တပ်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဘတ်စကားတွေနဲ့ပို့ပေးနေတာပါ။အာရာဘင်ဇမလ်ခာအင်တမန်နဲ့ဂျော်ဘာအရက်ကလူတွေကိုအစ်လစ်မြောက်ပိုင်းအရက်စီလုံခြုံစွာပို့ပေးရင်ကွာတာအရက်ကနေတပုံအုပ်စုလက်နဲ့ချမယ်ဆိုရဲအပြန်အလှန်သဘောတူညီမှုရရှိလိုက်ပြီးနောက်ရက်မှာပဲအခုလိုနေရဆွန့်ခွာလာတာပါဒေတာရင်းမှာကြံနေကြတဲ့အရက်သားတွေအတွက်လူမှုကွန်ရက်ရဲ့အထောက်အပံ့တွေနဲ့ကျန်းမာရေးဆောင်ရှားမှုတွေပေးပို့ဖို့လည်းသဘောတူညီမှုထဲမှာပါဝင်တယ်လို့တပုံတပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်တပုံတပ်ဖွဲ့ဝင်တွေသူရဲ့မိသားစုဝင်တွေနဲ့တခြားအရက်သားတွေအဲ့ဒီဒေတာကနေထွက်ခွာနိုင်ဖို့လုံခြုံတဲ့လမ်းကြောင်းပြင်ဆင်ပေးထားတယ်လို့ Syria စစ်တပ်ပိုင်းတဲ့ဌာနကပြောပါတယ်ဟာရာစတာမြို့ထက်ကအထိကလမ်းဆောင်တစ်ခုမှာချထားတဲ့တဲအိတ်တွေနဲ့ပိတ်ထားတဲ့အသားစီတွေကိုဖယ်ရှားပေးလိုက်ပြီးဖြစ်တဲ့အတွက် Syria မြောက်ပိုင်းကတပုံတွေထိန်းချုပ်ထားတဲ့အရက်စီကိုနေရာဆွန့်ခွာလာသူတွေကိုကားတွေနဲ့ပို့ပေးနိုင်ပြီဖြစ်ပါတယ
်ပြင်သစ်နိုင်ငံမှာလူ၄ဦးသေဆုံးခဲ့ရတဲ့တောက်ကြနေကတိုက်ခိုက်မှုကိုအမေရိကန်သမ္မတ Donald Trump ကပြစ်တင်ရှုတ်ချလိုက်ပါတယ်သေဆုံးသူတွေထဲမှာတနက်သမားကတစားကန်လို့ဖန်ထားသူတွေပြန်လွတ်ဖို့ကိုကိုကိုတစားကံဖြစ်လူစားလဲတွားရောက်ခဲ့သူရဲရရှိတူလဲပါဝင်ပါတယ်ပြည်သင်းနိုင်ငံနောက်တော်ပိုင်းကထရေဘေးမြို့ကုန်တယ်ကြီးတခုမှာအဲ့လိုဖြစ်ခဲ့တာပါပြည်သင်းနိုင်ငံမှာယမန်နေ့ကဖြစ်ခဲ့တဲ့ဆိုးရွားတဲ့တိုက်ခိုက်မှုတံခံစားခဲ့ရသူတွေအတွက်ကျွန်တော်တို့ဆူတောင်းပေးနေပါတယ်နိုင်ငံရဲ့ဆုံးရှုံးမှုတွေကျွန်တော်တို့ဝမ်းနဲ့ကြည်ခွဲရပါတယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်မီဒီယာမှာစနေနေ့ကရေးပါတယ်တိုက်ခိုက်သူရဲ့အကြမ်းဖက်လို့ရက်ကိုရောသူ့ကိုကူညီထောက်ပံ့သူတွေကိုပါကျွန်တော်တို့ပြစ်တင်ရှုတ်ချပါတယ်သမ္မတအီမန်နူအယ်မက်ခရွန်နဲ့အတူကျွန်တော်တို့အတူတကွာရပ်တည်ပါတယ်လို့လည်းသမ္မတထရမ့်ကရေးပါတယ် တစားကနေလူမျိုးရေးကိုကိုကိုလူစားသွားလိုက်ခဲ့တဲ့ဒုတိယရဲမှူးကြီးအာနိုဘယ်ထရမေကွယ်လွန်သွားပြီလို့ပြည်နှစ်ပြည်ရဲ့ဝန်ကြီးကစနေနေ့အစောပိုင်းမှာပြောပါတယ်။ရဲမှူးကြီးဘယ်ထရမ်ကဘာဖြစ်နေလဲဆိုတာတခြားတပ်ဖွဲ့အနေကြားနိုင်အောင်သူ့ရဲ့ဖုန်းကိုဖွင့်ထားခဲ့ပြီးနောက်ထပ်တနက်တန်အများပြားကြားရပြီးချိန်မှာတော့ရဲတွေကကုန်တိုက်ကိုဝင်စီးပြီးတနက်သမားကိုပစ်တက်လိုက်တာပါ။ရဲမှူးကြီးဘယ်ထရမ်ကအဲ့ဒီမှာဒဏ်ရာရသွားပါတယ်။သူဟာနိုင်ငံအတွက်အသက်ပေးသွားတာပါ။သူရဲ့ရဲစွမ်းတက်တီကိုပြည်နှစ်နိုင်ငံကဘယ်တော့မှမေ့မှာမဟုတ်ပါဘူးလို့ပြည်ထောင်ဝန်ကြီးဂျရာကိုလုံးကတွစ်ထားမှာစနေနေ့ကအရေးပါတယ်
။ကဘာဘောကအစိုးရတွေဟာလူအခွင့်ရေးတက်ကြွလှုပ်ရှားနေသူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းကလှုပ်ရှားတက်ကြွသူတွေကိုချိန်မုံဖို့အကြမ်းဖက်ဝါဒဆိုတာကိုအကြောင်းပြပြီးအမျိုးသားလုံခြုံရေးဥပဒေနဲ့ချိန်ချောက်နေကြတယ်လို့လူအခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတတိပေးသွားပါတယ်။ဝါရှင်တန်မြို့တော်ကမဟာဗျူဟာနဲ့နိုင်ငံတကာလေလာရေးဌာနမှာချာရာပလင်းနစ်ကကုလအထူးကိုယ်စားလှယ်ဖီယိုနိုလာအိုလျန်ကအဲဒီလိုပြောသွားတာပါလူခွင့်ရေးတက်ကြွလှုပ်ရှားသူတွေရှင်နေတွေလူမှုအခြေပြုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူတွေကိုအနောက်ရှက်ပေးတာဖိနှိပ်တာထိန်းသိမ်းတာနဲ့တပ်ဖြတ်မှုကျူးလွန်တာတွေကိုနိုင်ငံတော်လုံခြုံရေးအတွက်အကြောင်းပြပြီးတရားဝင်လှုပ်ကိန်းတာမျိုးလက်မခံနိုင်ဘူးလို့လည်းကုလအထူးကိုယ်စားလှယ်နီအိုလျန်ကဖြည့်ဆက်ပြောပါတယ်အစိုးရကပြုလုပ်တဲ့အကြမ်းဖက်မှုတမ်းမြန်ချင်းမွေရေးလှုပ်ဆောင်ချက်တွေဟာလွတ်လပ်ခွင့်ကိုနယ်ပါးစေပြီးတော့လူခွင့်ရေးချိုးဖောက်ဖို့အားပေးရာရောက်တဲ့အတွက်အစိုးရရဲ့လောရကအစွန်းရောက်ဝါရကိုတွန်းအားပေးရရောက်သလိုနိုင်ငံရေးအရာအကြံဖက်မှုတွေလည်းဖြစ်လာနိုင်တယ်လို့နီအိုလျန်ကတတိပေးသွားပါတယ်အကြံဖက်မှုတမ်းမြန်ချင်းမွေးရေးကိုကမ္ဘာနိုင်ငံတချို့ကအစိုးရအဖွဲ့တွေတလွဲအသုံးပြုနေတာကိုဆိုရင်ကြောင်းလူခွင့်ရေးရရှိတွေပြောဆိုလာတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူးကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့2018ခုနှစ်လေလာမှုတစ်ခုမှာတော့အာဖရိကန်အစိုးရတွေရဲ့အကြံဖက်ဝါဒတိုက်ဖျက်ရေးလုပ်ရတွေကြောင်းအကြံဖက်အုပ်စုတွေထံကူးပြောင်းသွားကြတဲ့လူအရေးအတွက်တိုးလာတာကိုတွေးခဲ့ရပါတယ်
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီလိုကနေတနင်္ဂနွေမနေ့ဖက်တရမြောက်ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကပိုင်တယ်လို့ပြောထားတဲ့ဂျွန်းဂျွန်းသားရေပြင်ကိုအမေရိကန်စစ်သင်္ဘောတစ်စီးဝင်လာတာဟာနိုင်ငံရေးနဲ့စီးရေးအရပြင်းထန်တဲ့ရန်စားမှုဖြစ်တယ်လို့ဆိုပြီးတရုတ်ကတောက်ကြနေမှာဖြစ်တင်ရှုတ်ချလိုက်ပါတယ်။တရုတ်နိုင်ငံရဲ့အချုပ်အခြာနဲ့လုံခြုံရေးကိုအမေရိကန်ကဆိုးရွားစွာထိခိုက်စေခဲ့တယ်။နိုင်ငံတကာဆက်ဆံရေးရဲ့အခြေခံစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်။ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေခဲ့တယ်လို့တောက်ကြနေကပေကျင်းမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တရုတ်ကာကွယ်ရေးဌာနပြောခွင့်ရရန်ကောက်ကျန်းကပြောတော်ပါတယ်အမေရိကန်ရေတပ်ကဖြတ်သိမ်းမော USS Mustang ဟာတောင်တရုတ်ပင်လယ်ကတရုတ်ပိုင်တယ်လို့ပြောတဲ့ကျွန်းနာကနေကပ်ပြီးတောက်ကြနေအစောပိုင်းကခုံမုံသွားတာပါဒါဟာလွတ်လပ်စွာရေကြောင်းသွားလာခွင့်ရလုံဆောင်တာဖြစ်တယ်လို့အမေရိကန်ရေတပ်ကပြောပါတယ်အမေရိကန်ဖြတ်သိမ်းမော်ကိုတရုတ်ရေတပ်သင်္ဘောနှစ်ဆင့်ကအဲ့ဒီရေပင်ကနေထွက်သွားဖို့တတိပေးခဲ့ပါတယ်
နိုင်ငံရေးခလုံးခွင့်တောင်းခံထားကြတဲ့အာဖရိကန်နိုင်ငံတွေကထောင်နေချီတဲ့ရွှေပြောင်းဒုက္ခသည်တွေကိုနေရပြန်ပုံမဲ့အစ္စရေးအစိုးရရဲ့အစီအစဉ်ကိုဒုက္ခသည်တွေနဲ့ဒေသခံထောက်ခံသူတွေကတယ်လီဗစ်မြို့တော်ခါမာရှီမှာစနေနေ့ကကန့်ကွက်ဆန္ဒပြခဲ့ပါတယ်။နေရဖော်ပြမထားတဲ့အာဖရိကတိုက်ထဲကဒေသတစ်ခုစီကိုလှင်လက်မှတ်ခဒေါ်လာ3500ပေးပြီးတော့ဒုက္ခသည်တွေကိုပြန်ပို့မယ်လို့အစ္စရေးအစိုးရကပြောပါတယ်။ဒါမှမဟုတ်ရင်တော့သူတို့ကိုအချိန်အကန့်အသတ်ရှိထိန်းသိမ်းထားမယ်လို့လည်းပြောပါတယ်။အာနာရှင်အီရီထရီးယားနိုင်ငံကဒုက္ခသည်အားလုံးနီးပါးနဲ့စစ်ပွဲတိုင်းခံရတဲ့ဆူဒန်နိုင်ငံကအာဖရိကန်ဒုက္ခသည်တွေကဣသရေလကိုအထူးတန်ဖိုးထားကြောင်းပြောဆိုပါရယ်ဣသရေလနိုင်ငံကတော့ဒုက္ခသည်4000နီးပါးတို့ဟာအလုတ်ကန်ရှာဖို့ရောက်လာကြတာဖြစ်ပြီးဣသရေလအနေနဲ့တရားဝင်တရားဝင်ယူလက်ခံထားစရာမလိုဘူးလို့ပြောပါရယ်ဒုက္ခသည်တွေကိုပြန်ပို့မယ့်အစိုးရအစည်းအဝေးဟာလူကျင်ဝင်နဲ့မညီတယ်လို့ဂျူးရွှေပြောင်းချေချာသူရဲ့ခလုံးရဆိုတဲ့ဣသရေလရဲ့ပုံရိပ်ကိုလည်းဆွန့်ထင်းဖြစ်စေတယ်လို့ဝေဖန်ရေးသမားတို့ကပြောပါရယ်ဆန္ဒပြပွဲကိုလူပေါင်း1000ခွဲတက်မနဲ့လာရောက်ခဲ့ကြတယ်လို့ပွဲစီစဉ်သူတွေကပြောပါရယ်
အာကာသတွေကပျက်စီးအစနာတွေကိုမြေပြင်ကနေဖြည့်ဆည်းပစ်နိုင်မဲ့အားကောင်းတဲ့လေဆာကြိယာတစ်ခုကိုနောက်နှစ်မှာအသုံးပြုနိုင်တော့မယ်လို့ဩစတြေးလျသိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျအာကာသတဘာဝပတ်ဝန်းကျင်သုတေသနဌာနကကမကထပြုပြီးကမ်ဘာရာမြို့တော်မှာဒီသတင်းပတ်တွင်ကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာအာကာသတွေကပျက်စီးပိုင်းဆိုင်အခြေအတွက်ကိုရှော့ချရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာပါ။အလင်းတိုင်းအောင်ကြီးကိုအသုံးပြုထားတဲ့အာကာသထဲမှာလွင်မြောနေတဲ့အပိုင်းဆိုင်တွေကိုလေဆာတန်းနဲ့ထိုးပြီးတော့လမ်းကြောင်းပြောင်းသွားအောင်လုပ်လိုက်ခြင်းအပြင်ကဘာမီကနေလွတ်တင်လိုက်တဲ့ဂျူရူတွေနဲ့တိုက်မိမဲ့အရေးကိုတားဆီးနိုင်မယ်လို့ဩစတြေးလျသုတေသီတွေကယူဆပါတယ်။နောက်ဆုံးရွေချက်ကတော့ပိုပြီးအားကောင်းတဲ့လေဆာရောင်ကြီးကိုရအောင်ထုတ်ပြီးတော့အပိုင်းစားတွေကိုကဘာလေတူတဲ့တွန့်ပို့ပြီးမီးလောင်ပျက်စီးစေဖို့ပါ။အာကာသထဲမှာပျက်စီးအပိုင်းစားတွေတန်ချိန်9500တိရှိမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီအထက်မှာကျောင်းစရစ်ခဲအရွယ်အပိုင်းစားတန်းဘွက်လောက်ရှိမယ်လို့ခန့်မှန်းထားတယ်လို့ပိုပြီးကြည့်တဲ့စွန့်ပစ်ဒုံးရင်တွေအာကာသရင်တွေကအပိုင်းစားတွေလည်းပါပါတယ်။ရှစ်တန်လေးချိန်ရှိတဲ့ MV7 ကဘာမီလေလာရေးဂျူရူဟာ 2012ခုနှစ်ကကဘာဘလန်းထဲမှာမတင်မှတ်ပဲရပ်သွားပြီးအဲ့ဒီမှာပဲဆက်ရှိနေပါတယ်။ကြောင်ကားရွယ်လောက်ရှိတဲ့အဲ့ဒီဂျိုရူးဟာအာကာသထဲကပျက်စီးတဲ့အကြီးဆုံးဖြစ်ပြီးတခြားအာကာသအပျက်စီးတွေနဲ့တိုက်မိပြီးတော့တစားစီဖြစ်သွားရင်အကြီးကျယ်အန်ဒရယ်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းအန်ဒရယ်ဖြစ်တဲ့အချိန်တည်းရောက်ဖို့ရာအပျက်စီးကြီးကြီးမလိုပါဘူး။ကွာထွက်နေတဲ့တုတ်ဆေးအစလေးတစ်ခုကြောင့်နိုင်ငံတကာအာကာသယာဉ်ရဲ့ပြတင်းပေါက်တစ်ချက်အပ်သွားတယ်လို့ယူဆထားကြတာပါ။ဥရောပမှာတော့ကမ္ဘာမြေကိုပတ်နေတဲ့အာကာသအပျက်စီးတွေကိုရှင်းပြဖို့အတွက်ပိုက်ကွန်ကြီးတွေကျိုးတက်မိန့်လက်နယ်ကြီးတွေကိုတီထွင်နေကြပါတယ
်။ကမ္ဘာဥတုရာသီပြောင်းလဲမှုကိုအတိပေးတဲ့အနေနဲ့မြေကမ္ဘာရဲ့အချိန်လိုအတိတ်ပဲရတဲ့ Earth Hour ကိုကမ္ဘာသဘောငါမြို့ကြီးတွေမှာ March 24ရက်နေ့ကအသီးသီးကျင်းပခဲ့ကြပါတယ်။ Greece နိုင်ငံအေသင်းမြို့မှာတော့အထင်ကရ Acropolis ခန္ဓာကြီးကမီးတွေကိုတနအီကြအောင်မိတ်ပြီးတော့ကျင်းပပါရယ်အိန္ဒိယနိုင်ငံမှာလည်း New Delhi မြို့ကစစ်ပိတ်မှန်အထိမ်းမှန်အိန္ဒိယဂိတ်မှာထွင်ညစ်ထားတဲ့မီးတွေကိုကမ္ဘာတခြားနိုင်ငံတွေလိုပဲညရှိနိုင်ခွဲမှာမိနစ်60ကြာမိတ်လိုက်တာပါနံပါတ်30မြောက်ကမ္ဘာအမြင့်ဆုံးအဆောက်အဦလည်းဖြစ်ဟောင်ကောင်ရဲ့အမြင့်ဆုံးစီးပွားရေးအဆောက်အုံဖြစ်တဲ့ Hong Kong Skyline မှာလည်းထွန်းထားတဲ့မီးတွေကိုမိတ်ပြီးတော့ Earth Hour ကိုကျင်းပခဲ့တာပါဖိလစ်ပိုင်နိုင်ငံမှာတော့ Star Wars ပရိသတ်ပေါင်း100ကျော်တို့ကစက်ကားထဲကတရုတ်ဆောင်တွေလို့ဝတ်ဆင်ပြီးတော့မီးလင်းနေတဲ့ဒုတ်တွေကိုကိုင်းလို့ဥရူရာတိပြောင်းလဲမှုကိုလူတွေတတိမူလာစေဖို့မြို့တော်မနီလာထဲကမိငိမ့်ထားတဲ့ဈေးဝယ်ဆန္ဒအနေလှည့်လည်ခဲ့ကြပါတယ်။တိုင်ဝမ်မှာတော့အထင်ကရမိုးမျော်အဆောက်အုံတိုက်ပေ101မှာထွင်ညစ်ထားတဲ့မိတွေကိုည၈နာရီခွဲမှာတနအိကြငိမ့်တက်ပြီးတော့ကျင်းပပါရယ်။ဒီလိုရှားမှုကိုသဘာဝပတ်ဝန်းကျင်ဆိုင်ရာရန်ပုံငွေအဖွဲ့ WWF ကဩစတြေးလျနိုင်ငံမှာ2009ကစတင်ကျင်းပခဲ့တာဖြစ်ပါတယ်။
2018ခုနှစ်မလ25ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးသွားတာပါ VOA ရဲ့တန်လွင်စီစဉ်တွေကို VOA Internet ဆာမျက်နှာ barmis.voanews.com မှာထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Barmis News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးတော့နားဆင်ရမယ့်စီစဉ်တွေထဲမှာတော့ပထမဆုံး Washington DC ကတနက်ကင်အကြမ်းဖက်မှုစန့်ကျင်ရေးစန္ဒပြပွဲအကြောင်းနဲ့စပါမယ်ရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာပြည်နယ်အသီးသီးကကျောင်းသူကျောင်းသားတွေအပါအဝင်လူပေါင်းတောင်းနဲ့ချီဆွေးပြီးမနေ့စနေနေ့ကတနက်ကန်အကြမ်းဖက်မှုကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ကျွန်ုပ်တို့အသက်တွေအတွက်ချီတက်ကြစို့ဆိုတဲ့ကြွေးကြော်သားနဲ့မူလာတန်းကနေအထက်တန်းထိကျောင်းသူကျောင်းသားတွေဦးဆောင်တဲ့ဝါရှင်တန် DC ဆန္ဒပြပွဲကြီးမှာကမ္ဘာကျော်အမှုပညာရှင်တွေကလည်းပါဝင်အားဖြည့်ခဲ့ကြပါတယ်။တနက်ဆန့်ကျင်ရေးကျောင်းသားတွေရဲ့ဆန္ဒပြပွဲကြီးစီကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မတ်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါရှင်။
အမေရိကန်ကအကြောင်းတွေမှာတနက်တစ်ခက်တက်ဖြတ်မှုတွေနောက်ထပ်မဖြစ်ပေါ်အောင်တနက်ကင်ဆောင်ခွင့်တင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့ဥပဒေပြဋ္ဌာန်းဖို့သမ္မတအင်ဖြူရော်နဲ့လွှတ်တော်ရှိရာဝါရှင်တန် DC မြို့တော်မှာကျောင်းသူကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြတာပါ။ဆယ်စုနှစ်တွေအတွင်းအမေရိကန်နိုင်ငံမှာအခုလိုငယ်ရွယ်တဲ့ကျောင်းသူကျောင်းသားတွေဦးဆောင်တဲ့တနက်ဆန့်ကျင်ရေးလူထုဆန္ဒပြပွဲမျိုးပထမဆုံးအကြိမ်လို့ပြောရမှာပါ။အနေနဲ့အရရက်ကလာကြတဲ့ကျောင်းသူကျောင်းသားတွေတဲ့မေရီလန်းပြည်နယ်အထက်တန်းကျောင်းကမြန်မာနယ်ပွားဆက်တန်းကျောင်းသူနီကိုလည်းပါဝင်ပါတယ်။တနက်ကိုအလွဲတကူကင်ဆောင်ခွင့်ရှိတာကြောင့်သူတို့ကျောင်းတွေမှာဘယ်တော့များတနက်ပြစ်ခတ်မှုဖြစ်မလဲဆိုတာကိုအမြဲစိုးရိမ်ပူပန်နေရကြောင်းနီကိုက VOA ကိုပြောပါတယ
်။အမြဲစိုးရိမ်ရတကယ်ချင်းနဲ့ဆိုရင်အမြဲစကားပြောပြီးတော့ပြောရတနက်ဖြစ်တဲ့ဆိုရင်ဘယ်လိုမျိုးထွက်ပြရမလဲဆိုပြီးတော့အဲ့လိုမျိုးအရင်တနာကြကောင်းတဲ့အဲ့လိုမျိုးလူတွေတနက်နဲ့တရားတာတွေ့ရလို့ရှိရင်အစအဲ့လိုမျိုးပြန်ဖြစ်အောင်လို့လို့လို့ရတော့လို့ရတာပေါ့
March for our lives ကျွန်ုပ်တို့အသက်တွေအတွက်ချီတက်ကြစို့ဆိုရဲဆန္ဒပြချီတက်ပွဲကြီးကို Florida ပြည်နယ် Parkland မြို့ကအထက်တန်းကျောင်းသူကျောင်းသားတွေဥဆောင်စီစဉ်ခဲ့တာပါသူတို့မျိုးက Marjorie Stoneman Douglas အထက်တန်းကျောင်းမှာမကြသေးခင်ကကျောင်းသားတဦးရဲ့တနက်နေ့ပြစ်ခတ်မှုကြောင့်လူပေါင်း18ဦးအသက်ဆုံးရှုံးခဲ့ရတဲ့ဝမ်းနည်းချေကွဲပွဲဖြစ်ရကြောင်းသူတို့ဘဝတွေလည်းပြောင်းလဲခဲ့ကြောင်းအဲ့ဒီပြစ်ခတ်မှုမှာအသက်မသေးပဲလွတ်မြောက်လာခဲ့တဲ့အထက်တန်းကျောင်းသူ Emma Gonzalez ကဟောပြောပွဲစဉ်မြင့်မှာအခုလိုပြောသွားပါတယ
် 6 minutes and about 20 seconds and a little over 6 minutes 17 of our friends were taken from us
6 မိနစ်စက္ကန့်20ပိုင်းလောက်သာပြောရမယ်ဆိုရင်6မိနစ်လောက်အတွင်းကျမတို့ကျောင်းနေပဲတငယ်ချင်း18ယောက်ရဲ့အသက်တွေဆုံးရှုံးခဲ့ရပြီးတခြားတငယ်ချင်း15ယောက်လည်းဒဏ်ရာရခဲ့ကြပါတယ်ဒီဖြစ်ကြောင့် Douglas ရက်ကွက်မှာနေထိုင်သူအလုံးအတွက်အမြဲတမ်းထိတ်လန့်နေစေခဲ့ပါတယ်
။စင်မြင့်ပေါ်မှာသူ့ရဲ့ဝမ်းနည်းချေကွဲပွဲပြောဆိုခဲ့တဲ့မိကုန်းကိုနားထောင်နေတဲ့တောင်းတဲ့ချီတဲ့ပရိသတ်တွေရဲ့မျက်နှာတွေမှာလည်းဝမ်းနည်းချေကွဲနေကြပြီးတဲ့နောက်တနက်ကင်ဆောင်မှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ပေးဖို့လဲကြွေးကြော်ခဲ့ကြပါတယ်။ အလားတူအမေရိကန်မှာအသားရောင်ခွဲခြားမှုကိုဥဆောင်ဆန့်ကျင်ဆန္ဒပြခဲ့တဲ့အတွက်လှုပ်ကြံခံခဲ့ရတဲ့လူခွင့်ရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းရဲ့မြေဖြစ်သူမူလာရန်ကျောင်းသူလေးကလည်းဒီကနေ့ခေတ်မှာတနက်မဲ့ကဘာကြီးဖြစ်တင်ပါပြီလို့ပြောသွားပါတယ်။ကျမတို့တွေဟာအလွန်အင်မတန်ကောင်းမွန်တဲ့မျိုးဆက်တွေဖြစ်လာရမယ်ဆိုတာပါပဲလို့မာတင်လူသာကင်းရဲ့မြေမာလေးကပြောသွားတာပါ။အခုလိုတနက်ကင်ဆောင်မှုနဲ့ပတ်သက်လို့ပြက်ပြက်သားသားဆန့်ကျင်တဲ့ဒီကနေ့ခေတ်လူငယ်ចောင်းသားတွေကိုနာမည်ကြီးရုပ်သံတင်ဆက်သူအော်ပရာဝင်းဖရီကအနာဂတ်ရဲ့သူရဲကောင်းတွေအဖြစ်တင်စားခေါ်ဝေါ်ခဲ့ပါတယ်။အမေရိကန်သမ္မတကစပြီးလွှတ်တော်အမတ်တွေအပါအဝင်ဩစာအရှိန်ဝါကြီးမားတဲ့ American Rifle အသင်းအစုံတနက်ကင်ဆောင်ခွင့်ကန့်တက်ရေးအတွက်အချိန်တန်ပြီးဖြစ်ကြောင်း March for Our Lives ဆန္ဒပြပွဲဦးဆောင်တဲ့ကျောင်းသူကျောင်းသားတွေကလည်းတိုက်တွန်းခဲ့ကြပါတယ်။တနက်ကင်ဆောင်ခွင့်ကန့်သက်ထိန်းချုပ်ဖို့တောင်းဆိုတဲ့လှုပ်ရှားမှုကိုနာမည်ကျော်အမှုပညာရှင်အတော်များများကငွေအားလူအားနဲ့ပါပံ့ပိုးကူညီခဲ့ကြပါတယ်။အော်ပရာဝင်းဖရီနဲ့အတူနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားကြီးဂျော့ချ်ကိုလိုနီအပါအဝင်နာမည်ကျော်ရုပ်ရှင်ဒါရိုက်တာစတီဗင်စပီးဘတ်နဲ့ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်သူဂျက်ဖရီကေဇန်ဘတ်တို့အားလုံးရဲ့စုစုပေါင်းလှူဒန်းငွေဟာ$1,000,000ရှိပါတယ်။မနေ့စနေနေ့ကဝါရှင်တန်ဒီစီမှာကျင်းပတဲ့ကျောင်းသားတုချီတက်ပွဲကိုတော့နာမည်ကျော်အဆိုတော်ကြီးဖြစ်တဲ့မိုင်လီဆိုင်ရပ်စ်နဲ့အရီနာဂရန်ဒေနာမည်ကျော်ရုပ်ရှင်မင်းသမီးတွေပြဆက်အမှုပညာရှင်တွေကလည်းပါဝင်အားပေးတည်ဆူဖြော်ပြခဲ့ကြပါတယ်ရှင
်ဗီယိုရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုမြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။စစ်ဆေးရခင်မှာအများပြားတိစောက်ခဲ့တဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
နိုင်ငံပိုင်ဆက်ယုံအလုပ်ယုံအတော်များများဟာအစိုးရထိုင်းရနေရတဲ့ဝင်တော့ဝင်ဖို့ကြီးတွေလိုဖြစ်နေတာကြာပါပြီ။အများအစိုးမရှိဘဲလေပတ်နေတဲ့လုပ်ငန်းကြီးတွေဖြစ်ပါလေ။ဒါတွေကိုစစ်ဆေးဖို့အတွက်ပြည်သူ့လွတ်တော်ကိုယ်စားလှယ်ရှင်းဦးနဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနကဝန်ထမ်း15ဦးပါဝင်တဲ့23ဦးအဖွဲ့ကကွင်းဆင်းလေးထားတဲ့အခါမှာကျပ်ငွေဘီလီယံ400က500လောက်နှစ်စဉ်အရှုံးပေါ်နေတဲ့နိုင်ငံပိုင်ဆက်ယုံ24ယုံတွေ့ရတယ်လို့လွန်ခဲ့တဲ့ဇန်နဝါရီလကပြည်သူ့လွှတ်တော်မှထုတ်ဖော်ပြောဆိုသွားပါတယ်။စီးပွားရေးအမြင်မရှိဘဲလုပ်ကိုင်တာကြောင့်အခုလိုဖြစ်ရတာလို့ဆိုပါတယ်။အရှုံးပေါ်နေတဲ့ဆက်ယုံတွေထဲမှာပသိန်းကမှန်ဆက်ယုံ၊တန်ရင်ကရင်နံချက်ဆက်ယုံ၊ကြံကင်းကဘီလက်မြေဆက်ယုံနဲ့ရှမ်းပြည်တောင်ကြီးမြို့နယ်ကပင်ပက်မြို့ကတမနီဆက်ယုံဟာထင်ရှားပါတယ်။ပင်ပတ်တတူရေးစီမံကိန်းကိုယူရှာနဲ့ဖက်ဆက်လုပ်တာဖြစ်ပြီးမြန်မာဘက်ကစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းကျောသားကော်မတီနဲ့ကမ္ဘောဇာဖွံ့ဖြိုးရေးကော်မတီတို့ပါဝင်ကြကြောင်းသိရပါတယ်။ပင်ပတ်စီမံကိန်းအတွက်ကြေးရွာအတော်များများနေရာရွှေပြောင်းပေးခဲ့ရပါတယ်။တမနီဆက်ရုံအတွက်မြေကြီးက3000ကျော်ကို2005မှာစစ်တပ်ကသိမ်းယူခဲ့လို့နှစ်နာဆုံးရှုံးသူတွေရှိပါတယ်။
ဆက်ယုံတွေကိုမဆလဦးနေဝင်းနဲ့ဘူဂျုံမှုကြီးတန်းရွှေလက်ထက်မှာအများဆုံးတိဆောက်ခဲ့ပါတယ်။ဈေးကွက်စီးပွားရေးဦးစားပေးတယ်ဆိုတော့စစ်အစိုးရခင်မှာနိုင်ငံပိုင်ဆက်ယုံတွေတိုးဝလာပါတယ်။မဆလခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း900ကျော်သာရှိခဲ့ပေမဲ့ဈေးကွက်စီးပွားရေး10နှစ်ကျင့်သုံးခဲ့တဲ့အခါမှာနိုင်ငံပိုင်ဆက်မှုလုပ်ငန်း1000ကျော်ရှိလာပါတယ်။စစ်ဆေးသူမရှိတာကြောင့်နိုင်ငံပိုင်လုပ်ငန်းတွေဟာဘူဂျုံကြီးတွေရဲ့ကိုယ်ပိုင်လုပ်ငန်းသဘောမျိုးဖြစ်လာပါတယ်အခွင့်အူးခံမှုအလွဲသုံးစားမှုအုပ်ချုပ်ရေးညံပြင်းမှုစတာတွေကြောင့်နိုင်ငံပိုင်လုပ်ငန်းတွေဟာနိုင်ငံကိုအကျိုးမပြုနိုင်ကြတာများပါတယ်စီးအုပ်စုအတိုင်းဝိုင်းအတွက်နိုင်ငံပိုင်လုပ်ငန်းတွေကိုတိဆောက်ခဲ့ကြတာကြောင့်ဈေးကွက်ခင်မှာပုဂ္ဂလိကဆက်မှုလုပ်ငန်းမထွန်းကားနိုင်တာလို့မြင်ကြပါတယ
်ကွယ်လွန်သူဆက်မှုဝန်ကြီးဟောင်းဦးအောင်ပေါင်းအာနာအလွဲသုံးစားလုပ်ပုံကိုသတင်းမီဒီယာတွေမှာမကြာခဏတွေ့ရပါတယ်လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥအောင်တောင်းကိုအမေရိကန်ကနာမည်ပြည့်စရင်သွင်းထားပါတယ်ဆက်မှုဝင်ကြီးတက်တန်း14နှစ်အတွင်းမှာဥအောင်တောင်းဟာအချမ်းသာဆုံးဗိုလ်ချုပ်ကြီးတဦးဖြစ်လာပါတယ်ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့လူယုံတော်အဖြစ်ဥအောင်တောင်းကိုလူသိများပါတယ် ူအောင်တောင်ရဲ့တားဖြစ်သူဦးပြေအောင်နဲ့ဦးလေးအောင်မှာဒေါ်လာသန်း9000ရှိပြီးမြန်မာပြည်မှာတတိယအကျန်းသာဆုံးဖြစ်နေကြောင်းဇန်နဝါရီလ24ရက်နေ့ထုတ် DBB သတင်းမှာဖော်ပြပါတယ်စေဆိုးရခေတ်ကအာဏာအလွဲသုံးစားလုပ်ပြီးကိုကျိုးရှာခဲ့တဲ့ဒေါ်လာဗိုလ်ချုပ်အတိုင်းဝိုင်းကိုအရေးယူမှာမဟုတ်ကြောင်း NLD ကလည်းကြေညာထားပါတယ်
NLD အစိုးရဟာအရှုံးပေါ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကလက်ထဲလွှဲပြောင်းဖို့အစီအစဉ်လုပ်ထားပါတယ်။စစ်မှုဝန်ကြီးဌာနလက်အောက်ကနိုင်ငံပိုင်စက်ရုံအလုပ်ရုံ90ကျော်ဟာအရှုံးပေါ်နေတဲ့အတွက်ပုဂ္ဂလိကလက်ထဲလွှဲပြောင်းဖို့မကြသေးမီကအစီအစဉ်ခဲ့ပါတယ်။ဒီလိုဖြစ်ရတဲ့အကြောင်းရင်းဟာ policy နဲ့စီမံခန့်ခွဲမှုချိုးယွင်းချက်ဖြစ်ပြီးအမှုတန်းတွေညံ့ဖျင်းလို့မဟုတ်ကြောင်းလက်ရှိစက်မှုဝန်ကြီးကပြောကြောင်းသိရပါတယ်အရှုံးပေါ်လို့ရပ်ဆိုင်းထားရတဲ့စက်ရုံတွေထဲမှာအကြီးစားတံမရီစက်ရုံ73ခုအတင်စက်ရုံ71ရုံဓာတ်မြေဩဇာနဲ့ရေနံချက်စက်ရုံတွေလည်းပါဝင်ပါတယ်ပုဂ္ဂလိကပိုင်ပြုလုပ်ရေးစတင်တာအနှစ်20ကျော်ရှိလာပေမဲ့နိုင်ငံပိုင်လုပ်ငန်းနဲ့အလွဲသုံးစားလုပ်မှုသာတိုးပွားလာပြီးစစ်အုပ်စုနဲ့ခရိုနီအတိုင်းဝိုင်းလဝက်ကြီးအုပ်တဲ့စနစ်သာထွန်းကားလာခဲ့ပါတယ်
မြန်မာပြည်မှာကုမ္ပဏီပေါင်း3000ကျော်လောက်ရှိမယ်လို့ခန့်မှန်းကြပြီးမြန်မာညာနဲ့ရှင်နိုင်တဲ့ကုမ္ပဏီကြီးကတော့30လောက်သာရှိတယ်လို့ဆိုပါတယ်ဒီကုမ္ပဏီကြီးတွေဟာစီအစိုးရယုံကြည်အားကိုးတဲ့စီးပွားရေးအုပ်စုကြီးတွေဖြစ်လို့မြန်မာစီးပွားရေးမှာအရေးပါအရာရောက်ကြသူတွေဖြစ်ပါတယ်ရွေးကောက်တင်မြှောက်တဲ့အစိုးရတက်လာချိန်မှာထူးအုပ်စု Max မြန်မာအုပ်စုကမ္ဘောဇာအုပ်စု Asia War ရွှေတောင်အုပ်စု ICG အုပ်စုစစ်တပ်ပိုင်းMEC နဲ့ MEHL စတာတွေဟာစီးပွားရေးအင်အားအကောင်းဆုံးကုမ္ပဏီကြီးတွေဖြစ်နေပါပြီ။ဦးသိန်းစိန်အစိုးရမတက်မီဓာတ်ဆီဆိုင်တွေပုဂ္ဂလိကပိုင်လုပ်တဲ့အခါမှာဒီကုမ္ပဏီတွေပဲအများဆုံးရကြပါတယ်။နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကိုလက်မခံတဲ့စီးအစိုးရခေတ်မှာရွှေတောင် Asia World နဲ့ဥပိုင် Limited စတဲ့စီးပွားရေးအုပ်စုကြီးတွေဟာတရုတ်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ပြီးချမ်းသာကြွယ်ဝလာကြပါတယ်။နေပြည်တော်တိဆောက်ရမှာလဲအချိုးအမြတ်ခံစားကြရပါတယ်အခုတော့ခရိုနီကုမ္ပဏီကြီးတွေဟာအများအချို့ဆောင်ရွက်တဲ့လုပ်ငန်းရှင်ပုံစံနဲ့လှုပ်ရှားနေကြပါတယ်နိုင်ငံပိုင်စက်ရုံအလုပ်ရုံတွေကိုပုဂ္ဂလိကပိုင်လုပ်ရမှာလဲဒီခရိုနီကုမ္ပဏီကြီးတွေဟာအဓိကအခန်းကဏ္ဍကပါဝင်လာပြီးအစိုးရစီမံကိန်းတွေကိုကူညီအကောင့်ထဲပေါ်ပေးပွေရာရှိပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာအရေးတန်တချက်ကိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီဘာ English American Style Gundam မြန်မာနိုင်ငံရေးလောကမှာသုံးနှုတ်နေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း in the works
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက i n in ကအထဲမှာ t h e the w o r k s the works ကအလုပ်တွေဖြစ်ပြီးစကားစုခုရဲ့တိုက်ရိုက်ဒီဘေကတော့အလုပ်တွေထဲမှာဖြစ်ပါတယ် idiom ဆိုပေတော့ white ဒီဘေကတော့တခုခုဟာပြင်ဆင်နေတဲ့အခြေအနေမှာရှိတာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့မပြီးသေးတဲ့အခြေအနေမျိုးမှာရှိနေတာဖြစ်ပါတယ်။ဒီအသုံးကိုမေလကုံမှာကျင်းပမယ်လို့ရည်ရွယ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျန်အင်ဂျာဆွေးနွေးမှုဟာဘယ်အခြေအနေမှာရှိနေပြီလဲ။တကယ်ပဲလုတ်ဖြစ်ပါမလားဆိုပြီးမေးခွန်းတွေထွက်လာတဲ့အတွက်ကြောင့်လေအင်ဘူရိုကပြင်ဆင်နေတော့ပဲလို့ထုတ်ပြန်ခဲ့တဲ့အတွက်ကြောင့် political.com မှာWhite House says Trump's North Korea meeting is still in the works. လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Myanmar has new energy projects in the works. But we will have to wait and see how they turn out.
မြန်မာနိုင်ငံမှာစွန့်အင်စီမံကိန်းတစ်တွေကိုစီစဉ်ရေးဆွဲနေတုန်းဖြစ်ပေမဲ့ဘယ်လိုဖြစ်လာမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Myanmar has new energy projects in the works, but we will have to wait and see how they turn out.
ခုဆက်လက်တင်ပြပေးမှာကတော့
Roll your eyes
ဖြစ်ပါတယ်။စာလုံးပေါင်းက ROLL roll ga hlaina lain aung lout da le aung lout da YOUR your EYES eyes your eyes ga tin ye myesi rwe so ro zazu khung ngai dae de be ga ro tin ye myesi rwe go hlain aung lout da naw so lain aung lout da phit par de di thong ga lu tu ye sait khan sa che go myesi amu ya ne pya ta ya ma myo myo shi de the ga takhu ga ro sait gung sait pye sait ma shi de khan sa che go pya ta ya ma Yesigo, a pogo, the bat way be pinting at Muyago, saluda pit body. Ditongo, na, noun, and inegaro. Eye rolling, namso, eye rollule, donja body. Ditonga idiom, a devegaro. Ludu, say machida, say pieta, say gona. Mayo nine on pitago. Yesi, Muyane, piatara pit body. Ditongo, majadimia, pisonga, dear commune, party, ludo, nilaga, chimba zing up. Trins are shilling where could dream up. Trindout, mute meat oo, mere, migone patelo, and nama yanni den, now mute meat rindout uga. Body shall me nidale, sure, sipia de, muya pialure, twitchout. Mianago de pet where I be, messigo, a poor pintin a mugo, piare, video ha, tio social media boma, nai bindwin, piana, get a piane patelo. The eye roll that ups stage, Xi Jinping, so be, Xi Jinping et, triensa, messi, pimpi, sipia de, muya piare, video ga. Bobi name chidware, chimaru myama atumaro, bobi pautware, subido, NBR drin tanaga, kongi ne yita get a pipare, rido ne padelo, George Gubide umago, lila chijaya umba.
Jane was very upset when her friend rolled her eyes after hearing her suggestion.
Tu bide, chanyango, chage bide now, tu dinge jinga. Sipia de muya piarago tuyaro, Jane and Inet, they go sisu mide, lutibi yabare. Uma will not count lila chijaya umma.
Jane was very upset when her friend rolled her eyes after hearing her suggestion.
Ku nausun timbiabi magaro.
To see eye to eye.
Pipare, salung bangwa, DO2 SEEC, to see ga, miena, EYEI, TO2 EYEI, I to I garo. Messi de Lone, now de Lone Pibi, Zazu Tune, Debe Garo. Messi de Lone, now de Lone, Mina Pibare. Di Dome idiom, Debe Garo. Dumien de Lo, Gumienale, Pide, Dwejam. Amien Dura, say the Borgian, Dice Sainago, Saluda Pibare. Di Dongo, the Mra Tramajadi, Miga Yarugani, Topic like de Nanganjai, Winji, Rex to listen here. Iram Yagoria, Asashide. Nangangatan to my Yatana Rima, Amien Jim Dujare, Dwejam. Three media Rima. President Trump didn't see eye to eye with Rex Tillerson, so be don't know yeda gejara pipare. Di don't ne padelo, George Rupide umago lila chijaya umba.
Joe and his boss did not see eye to eye on several issues. So he plans to quit his job.
Joe ne dusia the maja, kesaya domiamma, a mianjin madure dwejao. Tu alauk thwet pho season ni de lo dei be ya ba de u ma o naw ta khaw le la chi cha ya aw ma
Joe and his boss did not see eye to eye on several issues, so he plans to quit his job.
Di drin ba tin pya ga de idiom a thon nwe ga ro
in the works roll your eyes to see eye to eye
lo phi cha ba de naw drin ba ku lo chi myo ma le naw ta idiom a thon nwe go sele tin pya pe u ma mu Saumyo na sinja ba shin.
Dalala dan season tholin pe ni de American style Irian to English tengan sa go na sin le la ke ja ara ba shin. VOA taw ta shin ni ne na jama ru si go sa rai ka ni de sin we ban chan pe sa ri pe po lo de te tchin ri taung yu lo de so yin jama ru ye sa rai lei sa ga VOA American tan myama bai si sin Yangon sa rai ji sa rai titta a mat 55 phit ba de shin.
VOA မြန်မာပိုင်းရဲ့ အတန်လွင့် အစီအစဉ်တွေကို ဒီနေ့ကို 9 ချိန် ထုတ်လွှင့် ပေးနေပါတယ်။ မြန်မာစံတော်ချိန် မနက်ပိုင်း 6 နာရီ ကနေ 9 နာရီ အထိ line meter 32 40 48 အပြင် ဒုတိယ နာရီ ဘက်မှာ line length meter 190 မှာပါ နားဆင်နိုင်ပြီး ဒီ အစီအစဉ်ကို မနက် 8 နာရီ ကနေ 9 နာရီ အတွင်း ပြန်လည် ထုတ်လွှင့် ပေးနေပါတယ်။ ညနေခင်း အစောပိုင်း 6 နာရီ ခွဲ ကနေ 9 နာရီ အထိ အစီအစဉ်ကိုတော့ line 16 19 နဲ့ 25 meter တွေမှာ ထုတ်လွှင့် ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kilohertz 9335လိုင်းဒိုမီတာ40 kilohertz 9483လိုင်းဒိုမီတာ48 kilohertz 6153နဲ့အခုဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကိုအောင်လွင်ဦးစီစဉ်တင်ဆက်ခဲ့တဲ့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာပါ။နားဆင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းစီစဉ်မှာတော့အစိုးရနဲ့လွတ်တော်ထိပ်တန်းခေါင်းဆောင်တွေအပြောင်းလဲနဲ့ရှေ့လာလာတွေပေါ်ဆွေးနွေးမှာဖြစ်ပါတယ်အစိုးရနဲ့လွတ်တော်ထိပ်တန်းနေရာတွေအပြောင်းလဲတွေကြောင့်မြန်မာနိုင်ငံအနာဂတ်နဲ့တာမန်ပြည်သူတွေပေါ်ရက်ခတ်မှုတွေဘာတွေရှိလာနိုင်တယ်လဲအပြောင်းလဲတွေရောဒီတဲ့မကလွတ်ဖို့လိုနေသေးလားဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးသွားမယ့်သတင်းစာဆရာဦးစီသူအောင်မြင့်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဦးရထွန်းတို့လည်းလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဆရာဦးစီသူအောင်မြင့်သဘောဟိုဆွေးနွေးချက်အချင်းချင်းကိုကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီတစ်ပတ်ထဲမှာပဲဒီသမရဦးထင်ကျော်နဲ့လွတ်တော်ဥက္ကဋ္ဌဝင်းမြင့်တို့တရက်ထဲနှုတ်ထွက်သွားပါတယ်လွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတတိကတော့ရွေးပြီးသွားပါပြီရှေ့သတင်းပတ်မှာဆိုရင်လည်းသမရတတိရွေးမှာပါဆိုတော့ကျွန်တော်ဒီဆွေးနွေးရဲ့နေရာမှာတော့ဟိုဘယ်သူဖြစ်မှမဖြစ်ဘူးဆိုတာလည်းပေါ့လေအပြောင်းလဲတွေကြောင့်ဘာတွေဖြစ်လာမလဲဆိုတော့အတိအကဆွေးနွေးချင်ပါတယ်ဆိုတော့အခုလက်တလောတွေ့ရတဲ့လောက်ကျွန်တော်အပြောင်းလဲတွေကြောင့်ဘာတွေများကျွန်တော်တို့ဒီဘဝကနေအကျိုးဆက်ဖြစ်နေမျောလင်းနေစရာတွေရှိမလဲဆရာဦးစီသူအောင်မြင့်
အဲအကြမ်းကြီးရမယ်ဆိုရင်တော့ဒီသမရလုပ်ကမှုအပြောင်းအလဲကကျိုးပြင်းပြီးတော့မှဟိုပါလေ MRI စက်ကပေါ့နော်ပြင်ဆင်ပြီးတော့မှလုပ်တယ်လို့ကျွန်တော်တို့ယူဆလို့ရတယ်အခုနောက်ပိုင်းသမရကတော်ကနေသမရဟောင်းပေါ့နော်သမရဟောင်းကတော်ကနေပြီးတော့မှဒါသမရကြီးကြီးချင်းကျော်လှုပ်ခဲ့ရတဲ့အကြောင်းတွေကိုဒီရှင်းပြတဲ့အထက်မှာတကယ်တော့သူတို့ငွေတော့ကနေပြီးတော့မှပြန်မှန်းထားတာကဒါ6လလောက်ဒီလိုသုံးလားလို့ဒီလိုမျိုးနိုင်ငံတော်တရားရည်ပြောမှသုံးစားဖြစ်ကြည့်ကိုယ်ကြီးကိုသူကမှဆက်လို့မှားထားတယ်။ဒါကြမဲ့တကယ်လက်ပြမှာတော့အချိန်ကြီးတကယ်နဲ့ပြေးလိုက်ရတယ်။ဒါပေမဲ့အဲ့လိုဒီမိုက်ချက်ကရှိထားပြီလားဆိုတဲ့အခါကျတော့ဒါကိုပြင်ဆင်ပြီးတော့မှလုပ်တဲ့သဘောပဲ။အဲ့ဒီအခါကျတော့လုပ်တဲ့သဘောပါ။အခုတော့ဟိုတက်ခေါ်လာမဲ့ပုံစံကလည်းအရရှိရင်တော့ညဦးမြင့်ကနိုင်ငံတော်သမ္မတဖြစ်လာမယ်။ဒီကမှဘုသက်တော်ဥက္ကဋ္ဌဒုက္ခသာကတော့ဒီလိုပါပေါ့နော်ဒီတော့ဥက္ကဋ္ဌကဥတီကော်မရဒုက္ခတာတော့ဥထောတော်ဟိမော့အဲ့တော့ဒီနေရာမှာတစ်ခုချင်းစီကိုပြောမယ်ဆိုရင်တော့သမရအနေနဲ့အင်းအင်းရောက်လာတဲ့အခါမှာအရင်သမရဥထင်ကျော်နဲ့ဆိုင်တော့ဒီနိုင်ငံရေးနဲ့လည်းထဲထဲဝင်တခြားဝင်လုပ်ခဲ့တဲ့ဂိုင်းရဲရဲ့ခြေတော်ကခေါင်းဆောင်ပြောင်းလဲဖြစ်တဲ့အခါကျတော့အရင်သမရဥထင်ကျော်ထက်ကိုအများကြီးလုံနိုင်ဂိုင်းနိုင်နဲ့အများကြီးနိုင်ငံရေးတော့မှာဝင်ပြီးတော့မှအကျိုးကြီးကြီးလုံနိုင်လိမ့်မယ်လို့တော့ကျွန်တော်မြင်တယ်ဒါပေမဲ့ဒုတိယတစ်ခုကလွတ်တော်ဥက္ကဋ္ဌပြောင်းလဲပေါ့အဲ့တော့လွတ်တော်ဥက္ကဋ္ဌပြောင်းလဲကလူတွေမင်းများလဲဝီပန်နေကြတာရှိပါတယ်အဲ့ဒီဝီပန်နေတဲ့အတိုင်းကျွန်တော်လဲအဲ့ဒါကတော့ဟိုတပိုင်းပြည်သားလက်ခံပါတယ်အဲ့တော့ဒါလဲဆိုတော့ဥပဒေကြီးမှုအာဏာအထက်မှာရှိရတဲ့လွတ်တော်ဥက္ကဋ္ဌကအရေးအကြီးပါတယ်တိုင်းပြည်ရဲ့ဒီဖွဲ့စည်းပုံခြေစပ်ဥပဒေရဆိုရင်နံပါတ်2ခေါင်းဆောင်ဖြစ်တဲ့ဒေါက်တာစုကြည်ကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ယာဉ်ယူထားလိုက်တဲ့အချိန်မှာဆိုရင်တော့တပတ်ကခေါင်းဆောင်ဖြစ်သွားတယ်ပေါ့နော်အဲ့ဒီလိုမျိုးကမျိုးမှာကြောင်မဲ့ပုဂ္ဂိုလ်ကအရေးကြီးပါတယ်။ဒါပေမဲ့အခုကြီးလိုက်တဲ့အခါကျတော့ဟိုတခြားလူဒီဒီကန်ဂျေးပါတီရောနော်။အရင်အဲဒီကန်ဂျေးပါတီဘက်မှာနေခဲ့တဲ့လူပြီးတော့ကတရားဥပဒေမှန်းနဲ့လည်းဟိုအရေးကြီးပြီးတဲ့တရားဥပဒေမှန်းနဲ့လူတွေနဲ့နားလည်ရတဲ့အခါကျတော့ဒီရာထူးနေရာအတွက်ကိုတရားဥပဒေမှန်းတကအဆိုပြုပြီးတော့မှဟိုရောက်လာတလားအဲ့လိုရောက်လာတဲ့အခါကျရင်သူဟာဒီဥပဒေကြီးကြီးကဏ္ဍမှာစနေဒီကဒီလက်ချေကြိုင်ရတဲ့ဟာမျိုးတွေဘက်မှာပဲရှိနေမလားတခြားတော့အခြေအနေမျိုးရောက်သွားမလားဆိုတာကိုလည်းကျွန်တော်လည်းသိရင်တည်းထဲမှာပါပါတယ်အဲ့လိုမျိုးအခြေအနေထူးခြားတာတွေတော့ကိုပြရပါတယ်ခင်ဗျာ
โอเคဆရာဦးစီတော်မြင့်ကျေးဇူးပါဆိုတော့ကျွန်တော်ဥရထုံးရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျာအခုဆိုတော့ကျွန်တော်ဒီအခုနောက်ဆုံးတွေ့ရတဲ့အပြောင်းလဲတွေကရေရိုးရရှိအကျိုးဆက်တွေဘာတွေများရှိမယ်လို့မြင်လဲဆရာဦးရထုံး
အခုအပြောင်းလဲတွေကတော့နည်းနည်းဒီ energy အစိုးရလက်ထက်မှာနည်းနည်းပို့ပြီးတော့ဟိုတက်တက်လက်လက်ဖြစ်လာမယ်နောက်ဟိုတချို့အရင်
သမရာကြီးဦးထင်းကျော်လက်ထက်တုန်းကအားမလို့အားမရဖြစ်ခဲ့တဲ့ကိစ္စတွေအတွက်လည်းနည်းနည်းမျှော်လင့်ချက်ရှိလာနိုင်တာပေါ့ဗျာ။ဟိုအရေးကြီးတာတစ်ခုကတော့ဟိုအခုကျွန်တော်တို့အားလုံးလည်းခံမှန်းနေကြတဲ့အတိုင်းပေါ့။သမရာကတော့ဦးဝင်းမြင့်နယ်ဖြစ်လိမ့်မယ်လို့ထင်ပါတယ်။ခုနဦးစီးသူအောင်မြင့်ပြောသွားသလိုပဲဒီသမရာဦးဝင်းမြင့်ဖြစ်လာလို့ရှိရင်ဟိုအရင်သမရာတဲ့စာရင်တော့သူကဒီနိုင်ငံရေးအရာဒီညော်မြင်ရှေ့ညော်မြင်နိုင်တာရယ်နိုင်ငံရေးကိုပို့ပြီးတော့ဟိုဒီသမရဦးတင်ကြော်တဲ့ဆိုင်ရင်ပိုနားလဲတာရယ်အကြောင်းသူလုံးတဲ့လုံးထိုက်တဲ့ကိစ္စတွေပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေမှာသမရကဆောင်ရွက်ရန်ရှိတဲ့ကိစ္စတွေနဲ့ပတ်သက်လို့သူ့အနေနဲ့ဒေါန်ဆန်းစုကြည်ကိုတိုင်ပင်ပြီးတော့ဟိုဒီလက်အုပ်မှုရှိရှိနဲ့ဆောင်ရွက်သွားနိုင်လိမ့်မယ်လို့ထင်တယ်အထူးသဖြင့်ဆိုလို့ရှိရင်အခုသူတို့ဒီ NLD အစိုးရလက်ထက်မှာဒီမလုံနိုင်တဲ့ဟိုနေရာမြေသိမ်းဆဲခံရတဲ့ကိစ္စတွေပေါ့နော်ဒါဆိုလို့ရှိရင်ဟိုဦးဝင်းမြင့်ကိုယ်တိုင်လွှတ်တော်ဥက္ကဋ္ဌအနေနဲ့လွှတ်တော်ထဲမှာဟိုစိတ်မကြသေးခင်ရပဲတက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကနေပြီးတော့ဆောင်ရွက်ပေးတဲ့ကိစ္စတွေကိုမဆောင်ရွက်ခဲနဲ့ဒီတရားစွဲခိုင်းတဲ့ကိစ္စကိုသူတော်တော်လေးပြောသွားတာရှိတယ်အဲ့လိုကိစ္စမျိုးတွေပေါ့နော်အဲ့လိုကိစ္စမျိုးတွေမှာဆိုလို့ရှိရင်ကျွန်တော်တို့ကျတော့ ਨੇ အဲဒီအုတ်ချွေရေးပိုင်းသမရရဲ့အဲဒီအုတ်ချွေရေးပိုင်းနဲ့ပေါင်းပြီးရဲ့အခါကျတော့ဒီအောက်ခြေကရန်တရားကနေပြီးတော့ဒီဒီ mindset တွေမပြောင်းလဲပဲနဲ့အဲဒီဟိုပေါ့နော်မတရားလုပ်ထားတဲ့ကိစ္စတွေကိုပြန်ပြီးတော့ဒီလမ်းမှန်ကမ်းမှန်ဖြစ်သွားအောင်ဆောင်ရွက်တဲ့ကိစ္စမျိုးတွေအများကြီးကျွန်တော်တို့မျှော်လင့်လာနိုင်တာပေါ့အဲ့တော့လွတ်တော်ဘက်အပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကျွတ်တော်ကဥပဒေနည်းဥပဒေကိုပြဋ္ဌာန်းထားတာတွေကရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့အပြန်အလှန် check and balance လုပ်တဲ့အပိုင်းမှာတော့ငကိုတိုင်းနဲ့ဆက်ပြီးတော့ွားလိုက်မယ်လို့ထင်တယ်။သို့တော့ဥတိခွန်မြတ်ကတော့ဦးဝင်းမြင့်ကအစိုးရဝန်ကြီးတွေဒုဝန်ကြီးတွေလာဖြေတဲ့ပုံကိုယ်တွေအပေါ်မှာဒီပြောဆိုဝေဖန်ထောက်ပြသလောက်တော့ပြင်းပြင်းထန်ထန်ထောက်ပြလိုက်မယ်လို့မထင်ဘူး။နော်အဲ့ဒါတစ်ချက်ကျွန်တော်တို့နောက်တစ်ခုကဒီလွတ်တော်နဲ့သမရပေါ့နော်လွတ်တော်နဲ့သမရကဖွဲ့စည်းပုံအခြေခံဥပဒေမှာကအရောင်စုလွတ်တော်ကအတူတူလိုက်တဲ့ကျွန်တော်ဥပဒေတရားဟာသမရရှိရနေပြီးတော့ဒီဒီ14ရက်အတွင်းမှာကျွန်တော်ဘာမှပြန်မလာဘူးဆိုလို့ရှင်ဒါအတူဖြစ်တယ်ပေါ့နော်တကယ်လို့ပြန်လာပြီဆိုလို့ရှင်လေဒုတိယတစ်ကြိမ်မှာတခါပြန်ပို့လိုက်တဲ့အခါမှာ9ရက်အတွင်းသူကတဘောမတူဘူးဆိုရင်လေတွတ်တော်ကဒီပြဋ္ဌာန်းထားတဲ့အတိုင်းတွတ်တော်ကဆုံးပြတ်ထားတဲ့အတိုင်းဒီဖြစ်တယ်ဆိုပြီးတော့ပထမအကြိမ်တွတ်တော်ကာလတုန်းကသမရနဲ့ကျွန်တော်တို့တွတ်တော်ကြားမှာတီတီမာမာဟိုဟာဒီခိုက်တိုက်တွေးမှုတွေရှိရပေါ့နော်သမရတဘောမတူတဲ့ဟာတော်တော်များများကျွန်တော်တို့တွတ်တော်ကအတူပြလိုက်တာတွေရှိတယ်ဒါပေမဲ့အခုဒီတွတ်တော်မှာကတော့ကျွန်တော်ထင်တယ်ဟိုသမရဥဝင်းမြင့်ဖြစ်သွားလို့ရှင်ဥဝင်းမြင့်နေလည်းချုပ်ပြင်းစင်စရာလိုတဲ့ကိစ္စတွေပေါ့နော်အခုနဥစီတူအောင်မျိုးလိုခံမှန်းပြောဆိုတဲ့အရာဆိုရင်ဒါကဟလာဟိုလွတ်တော်တွေကကော်မရှင်ကစွမ်းမိုးတဲ့အဲဒီသဘောထားတွေဖြစ်ခြင်းဖြစ်ကောင်းလည်းဖြစ်နိုင်တာပေါ့အဲ့ဒါမျိုးတွေဆိုလို့ရှိရင်ဟလာဦးဝင်းမြင့်နဲ့သမရနဲ့ဒေါန်ဆန်းစုကြည်နဲ့တိုင်ပင်ပြီးတော့ပြန်ပြင်လိုက်တဲ့အဲဒီပြင်ဆင်ချက်တွေဟာလွတ်တော်တွေကပြန်ပြီးတော့ပယ်ချလိုက်မယ်လို့မထင်ဘူးဆိုတာပထမအကျဉ်းထွက်တော်မှာလို့ထိတ်တိုက်ပြုတ်လိမ့်မယ်လို့မထင်ဘူးပေါ့နော်ဒါကျွန်တော
်အကျဉ်းအလေးဆိုတော့ဆရာတို့နှစ်ယောက်ကိုဟိုချမ်းမြင်သုံးသက်ချက်ကိုကျွန်တော်ဟိုကောက်ချက်ချမယ်ဆိုလို့ရှိရင်တော့ဒီသမရအပြောင်းလဲရတော့ဒီအစိုးရဒီအုပ်ချုပ်ရေးပိုင်းမှာပို့ပြီးတော့တွက်လက်လာမယ်အနေထားရှိပြီမဲ့လွှတ်တော်ပိုင်းမှာတော့ဟိုမတည်ကြတဲ့သဘောမျိုးလို့ကျွန်တော်ရေးဝေးကောက်ချက်ချလို့ရမယ်ထင်ပါတယ်ဟိုဒါနဲ့ပတ်သက်လို့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်ပေးပို့ထားတဲ့ဟိုဆက်သွယ်ပို့ပြီးတော့ဟိုထားတဲ့ပုံစံတွေလည်းရှိနေပါတယ်နောက်တစ်ခုကဟို Facebook တွေ email တွေပို့ထားတယ်လည်းရှိနေတော့တချို့ Facebook စာတွေကိုမဆုမဖတ်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်နောင်နောင်ဆိုတဲ့အကောင့်ကသမရတက်တန်းတလျှောက်မှာဦးထင်ကျော်ကိုလေးစားမိပါတယ်အမေစုကိုလည်းလေးစားဂုဏ်ယူပါတယ်လို့ရေးထားပါတယ်အလေးအောင်ကောင်းကင်ဆိုတဲ့အကောင့်ကတော့မွန်ပြည်နယ်သားတွေအတွက်ဒီလိုရိုးသားဖြူစင်တန့်ရှင်းတဲ့သမရကြီးဦးထင်ကျော်လိုလူမျိုးများများပေါ်ထွန်းပါစေလို့ဆုတောင်းပေးပါတယ်ဂုဏ်ယူစရာဆန်ပြပါလို့ရေးထားပါတယ်ရှင်
โอเคมาสมมุติเจซุก็ดาတော့ Facebook ပေါ်မှာ match တချို့ဖြစ်ပါတယ်ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဟိုဆက်သွယ်ထားတဲ့ပုံစံတချို့လည်းလေးလိုက်ပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ဒီမြင်းမှုစကိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ဖြစ်ပါတယ်ဒေါက်တာတန်းတင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคကျွန်တော်ဒေါက်တာတန်းတင်ပါခင်ဗျာအဲကျွန်တော်ဆွေးနွေးနေတာကတော့ပြည်သူအပိုင်းပါခင်ဗျာကျွန်တော်တို့က
NRI အစိုးရကိုတက်ကြဲကကျွန်တော်ချင်းဆိုရဲသကလုံးတစ်လုံးနဲ့ကျွန်တော်အင်ပလန်ထောက်ခံအားပေးရပါတယ်။ဒါပေမဲ့ကျွန်တော်အခုနှစ်မိတိတိပေါ့နော်အုတ်ချုပ်ပြီးတဲ့အခါမှာ change ကတိတ်ပြီးမနေရမတွေ့ရပါဘူး။အဲ့တော့အခုသမဏနေရာမှာဥဝင်းမြင့်ရောက်လာတယ်ဆိုတာကျွန်တော်အများကြီးကြိုးစားပါတယ်ခင်ဗျာ။ဘာလို့ဆိုတော့ဥဝင်းမြင့်ရဲ့ပုံရိပ်တွေကိုကျွန်တော်လွတ်တော်ထဲမှာအများကြီးတွေ့ခဲ့ပါတယ်။ဥဝင်းမြင့်အပြင်2008အခြေခံဥပဒေကိုအရေးကြိုးတောက်ထားပြီးတော့အဲ့ဒီဥပဒေနဲ့ပဲတိုင်တိုင်ပေါက်တာမြင်ခဲ့ရပါတယ်။တော်တော်ရဲမှာပြည်သူတွေရဲ့ခံစားချက်တွေကိုလည်းသူကရှင်းနာခဲ့ပြီးပါပြီ။2008အခြေခံဥပဒေကိုဘယ်လိုဖျက်သိမ်းပြီးဘယ်လိုပြတ်ထားမယ်ဆိုတော့သိထားပါလေ။ကျွန်တော်တို့အဲ့ဒီ change ကိုလိုချင်ပါတယ်ခင်ဗျာ။ကြားရေးမှန်တဲ့အကြောင်းတွေလည်းသူကောင်းကောင်းသိတယ်။နောက်အုပ်ချုပ်ရေးမှန်တဲ့အကြောင်းတွေဝန်ထမ်းတွေအကြောင်းလည်းသူအမြင်နဲ့ရှင်းနာရတယ်။ကျွန်တော်ပို့ခဲ့တဲ့စာရင်းလည်းသူအမြင်နဲ့ဖတ်ကြည့်ရတယ်။အဲ့တော့သူ့လူပိုင်ခွင့်ဒီဓမ္မသာဖြစ်လာရလို့ရှိရင်ကျွန်တော်တို့လိုဓမ္မဘက်တော်သားတွေအနေနဲ့เนาะအထူးသဖြင့်ကျွန်တော်တို့ဘက်ကနေပြီးတော့ဆောင်ရွက်သွားမယ်လို့ယုံကြည်ထားပါတယ်။ဓမ္မယဉ်ဝင်းမြင့်ကိုမကြိုက်သူတွေရှိမှာပါဒါပေမဲ့ကျွန်တော်တို့ဓမ္မဘက်တော်သားအမှန်တရားတွေဘက်ကနေပြီးတော့ပြည်သူတွေအတွက်ပြတ်ပြတ်သားသားဆောင်ရွက်ပေးပါခင်ဗျာလို့တောင်းဆိုချင်ပါတယ်ခင်ဗျာအတူတူပါတယ
်။ဟုတ်ကဲ့ဒေါက်တာသန်းတင်ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေပေးဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဟိုတကောင်မျိုးတက်ကဥလာထွန်းရဲ့ပေးစာပါမဆုမွန်ဖတ်ပြပေးပါအောင်ခင်ဗ
ျကျွန်တော်တို့အပျော်စွဲသမရဦးသိန်းစိန်နဲ့ ADA ဆက်သမရဦးထင်ကျော်ကိုလည်းတွေ့ခဲ့ရပြီးလည်းဖြစ်ပါတယ်အသွင်ကူးပြောင်းရေးကာလမှာနိုင်ငံခေါင်းဆောင်ကိုကျွန်တော်တို့ရခဲ့ပါပြီခေါင်းဆောင်ကလမ်းစဉ် policy ချမှတ်ဆောင်ရွက်နေတာလည်းတွေ့နေရပြီခေါင်းဆောင်ကဥဆောင်ချမှတ်ခေါင်းဆောင်မှုကိုလက်တွေ့တာဝန်ယူတာဝန်ခံဆောင်ရွက်ရမယ်သမရကလည်းအထူးအရေးကြီးတယ်လို့ယူဆပါတယ်အသွင်ကူးပြောင်းရေးကာလတစ်ခုကိုကျွန်တော်တို့တွေ့ကြုံခဲ့ပြီးပါပြီပြေဆုံးတယ်လို့လည်းမပြောနိုင်ဘူးဆိုတာကတော့ကျွန်တော်တို့မီးစမ်းခွင့်တော့ရခဲ့ပါပြီအာနာ3ရက်မှာကျွန်တော်တို့ဥပဒေပြုရေးလွှတ်တော်2ရက်နဲ့ပြည်ထောင်စုလွှတ်တော်ကိုအခိုင်အမာရထားပါပြီအုပ်ချုပ်ရေးအတွက်အစိုးရ2မျိုးဖြစ်နေတဲ့အတိုင်းသမ္မတကအတိုင်းအတာတစ်ခုထိလုပ်ပိုင်ခွင့်ရှိတဲ့အစိုးရအဖွဲ့ကိုလည်းရထားပြီးပြီလို့ပြောရမှာပါတရားစီရင်ရေးအာဏာအတွက်ကျွန်တော်အမြင်ပြောရရင်တော့လုံးဝမခိုင်မာတဲ့ပုံစံမကျတဲ့အဖြစ်ကိုတွေ့ခဲ့ရပါပြီလူပြောသူပြောအများဆုံးခံနေရတဲ့မန်နိုင်ဖြစ်နေတာလည်းမငြင်းနိုင်ပါဘူးသမ္မတကစစ်တပ်ချုပ်ကင်ထားတဲ့ဝန်ကြီးဌာနတွေကလွဲရင်စစ်တပ်နဲ့မဆိုင်တဲ့တရားရေးဝန်ကြီးဌာနကိုအသိဖွဲ့စည်းနိုင်တယ်လို့ရှင်းနေချုပ်ကိုလည်းတရားရေးဝန်ကြီးဌာနအောက်မှာထည့်သွင်းပြင်ဆင်ဖွဲ့စည်းနိုင်တာပါကျွန်တော်ကတော့ဒီချက်ကိုပဲသမ္မတသစ်စီကမျှော်လင့်တာပါဒီမိုကရေစီစနစ်အတွက်တရားဥပဒေစိုးမိုးရေးအစစ်အမှန်လက်တွေ့ကျကျပေါ်လွင်ရမှာမဟုတ်ချပါဒီအတွက်သမ္မတသစ်ကတရားဥပဒေစိုးမိုးရေးအုတ်မြစ်တည်တည်ချာချာချထားပါအစအဦးကြီးခန်းညာထဲဝါစာတဖြည်းဖြည်းပေါ်လာမှာပဲလို့ကျွန်တော်တို့မျှော်လင့်နိုင်ပါပါ
ဟုတ်ကဲ့ဒါတော့တကုံမျိုးသက်ကဥလာထွန်းရဲ့ပေးစာပါနောက်စာတစ်စာကတော့မြန်မာနိုင်ငံပါပဲကိုစိုးပိုင်ဆိုပြီးတော့ပေးပို့ထားတာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
ဥဝင်းမြင့်ဖြစ်ရင်ဒုတိယဥထင်ကျော်ပဲဖြစ်ပါမယ်စီမံခန့်ခွဲရေးအုပ်ချုပ်ရေးလုံလောက်တဲ့အတွေ့အကြုံမရှိဘူးသူကင်တွယ်နိုင်တဲ့ဝန်ကြီးအဖွဲ့ကိုဖွဲ့နိုင်မှာမဟုတ်ဘူးတန်းနဲ့ဆက်ဆံရေးပိုဆိုးနိုင်ပါတယ်လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းပြည်လည်မယ်မထင်ပါဘူးဥမြင့်ဆွေဖြစ်ရင်စီမံအုပ်ချုပ်မှုအတွေ့အကြုံရှိတယ်သူကင်တွယ်နိုင်တဲ့ဝန်ကြီးအဖွဲ့ဖွဲ့နိုင်တယ်တပ်နဲ့ဆက်ဆံရေးလည်းကောင်းမယ်လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းပြည့်လည်မယ်စစ်သားဖြစ်တဲ့အတွက်ကွန်မန်ဒါစကားကိုတသွေးမတိန်လိုက်နာလှုပ်ဆောင်နိုင်မယ်ရှေ့ကဘာပဲလုပ်ခဲ့လုပ်ခဲ့အခုကောင်းမွန်စွာအလုပ်လုပ်နေတယ်လှုပ်စရာရှိတာသူ့ဘာသာသူလုပ်နေတယ်လက်ရှိလည်းသူ့ကိုဒေါအောင်ဆန်းစုကြည်ကအရေးပါတဲ့လုပ်ငန်းတာဝန်တွေပေးထားတယ်ဗီရှင်ရှိတယ်ဒေါအောင်ဆန်းစုကြည်အပေါ်ရောက်နေတဲ့ဝန်တို့ဝန်ပိုးတွေတကယ်ထားနိုင်တဲ့သူဖြစ်ပါတယ်နှစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးဘာမှဖြစ်မလာဘူးဒီအတိုင်းဆက်သွားရင်ကောင်းလာစရာလည်းမမြင်ပါဘူးနောက်အဖကထားခဲ့တဲ့လူတွေအသုံးတဲ့တာကိုဒေါအောင်ဆန်းစုကြည်မြင်သာပြီးပါပြီခုလဲသူ့စီမှာဝန်ကြီးဒုဝန်ကြီးတော်တော်ရောက်နေပါပြီသူ့လူတွေတစ္ဆာရှိတာမှန်ပေမဲ့ဒီတစ်ခုတည်းနဲ့အလုပ်မဖြစ်ဘူးဆိုတာသူနားလည်နေတော့ပါပြီဒီအချိန်ကသူ့ဘော်မှာအလုံးပုံပြီးပြီးနေတာကိုခွဲပြေးနိုင်တဲ့အနေထားလိုအပ်နေတယ်ပြီးတော့လက်ရှိအချိန်ကအချိန်ကောင်းပဲဖြစ်လာနိုင်တဲ့အကျိုးဆက်တွေစွန့်စားရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါတော့ကိုစိုးပိုင်မြန်မာပြည်ကပို့ထားတဲ့ပေးစာပါဆော့ဆော့ဒေါက်တာတန်းတင်လည်းဟိုထောက်ပြသွားတာတစ်ချက်ရှိပါတယ်ဆော့ဆော့ဆရာဦးစီသူနဲ့ဒီကျွန်တော်ဦးရထွန်းတို့ထောက်ပြောသွားတဲ့အပိုင်းတွေမှာတော့ဒီအစိုးရနဲ့လွှတ်တော်မှာကြုံနေတဲ့အပြောင်းလဲတွေအဓိကပြောသွားတာတော့ဟုတ်ပါတယ်ဆိုတော့အခုအပြောင်းလဲတွေကဒီတာမန်လူမှုအပေါ်မှာရောဘလောက်ထိတည်ရောက်မှုရှိနိုင်လဲဆရာဦးစီသူအမြင
့်အဲတာမန်လူမှုအပေါ်မှာဘလောက်ပြောင်းလဲရှိနိုင်မလဲဆိုတော့သမ္မတကအဲဒီဘလောက်ထိကိုလုံးမလဲဆိုတဲ့အပေါ်မူတည်တာပေါ့သမ္မတကဘလောက်လုံးမလဲဆိုတော့အခုလည်းလဲဆိုကျွန်တော်တို့မြင်နေတာကတော့သမ္မတဦးထင်ကျော်လက်ထက်တုန်းကဆိုရင်ဒေါက်တာစုကြည်ကအဲဒီတယောက်တည်းပဲ လုပ်နေရတယ်တခြားသောဝန်ကြီးတွေဆိုရင်လည်းလက်တယ်ဝင်နေတော့ရှိပါရဲ့ဒါပေမဲ့လည်းဟိုတစ်ခါကပြန်ပြီးတော့ပြင်ပြရပြီးတော့မှလုပ်တယ်မလုပ်မလားဖြစ်တယ်ဒီလိုသတင်းမျိုးတွေလည်းကြားနေရတာတော့ဦးဝင်းမြစ်ကသမရဖြစ်လာခဲ့ရင်တော့ဘယ်လိုလဲဒီဖြစ်နေတဲ့အောက်ခြေကပြဿနာတွေနောက်ပြီးတော့မှဝန်တန်းတွေရဲ့ပြဿနာတွေဝန်ကြီးတွေလုပ်ချင်တာကိုဒါကိုဘာလဲဝန်ကြီးဌာနကဝန်တန်းတွေရဲ့လိုင်းမလုပ်တဲ့ပြဿနာတွေအဲ့ဒီပြဿနာတွေတော်တော်များများကိုသူကလုပ်နိုင်ရဲ့လေဒီဟာဒီပြဿနာလို့သူကသိချာကြိုက်ပြီးတော့လုပ်ခဲ့နေဆိုရင်တော့အကျိုးကြီးကြီးရှိတာတွေကြတော့ဟိုဖြစ်လာနိုင်ပါလေဒါပေမဲ့အဲ့ဒါကတကယ်ကမှတော့ပြောလို့တော့ကျွန်တော်မရပါဘူးတကယ်လို့သမရကလည်းအဲ့ဒါကိုစိတ်ဝင်စားပြီးတော့မှတကယ်လည်းလုပ်ရမယ်ဆိုရင်တော့အပြောင်းလဲတွေပေါ်ပေါက်လာနိုင်တယ်လို့တော့ကျွန်တော်ယူဆပါတယ်
โอเคเสี่ยอี้อ่ะท้วงอ่ะซอซอဟိုတုံးသက်ချက်မှာတော့ကျွန်တော်ကြားလိုက်တာတော့ဥမာလေယာဉ်မြေကိစ္စမျိုးလို့ဒီတာမန်လူလူအခြေခံလူရန်စားခန်းစားနေရတဲ့ကိစ္စတွေမှာဟိုဟိုတိုးတက်တဲ့အခြေအနေမျိုးတွေမြင်ရနိုင်မယ်လို့เสี่ยอี้ဟိုဦးရဲ့ท้วงอ่ะတော့ซอซอတုံးသက်သွားတာကျွန်တော်ကြားလိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းတော့အလှည့်ပေးခြင်းပါတယ်အရင်ဆုံးတစ်ယောက်ကတော့ကိုခမောင်လွင်ဖြစ်ပါတယ်မြန်မာနိုင်ငံကကိုခမောင်လွင်ရဲ့သဘောထားကိုလည်းလူရင်းတွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ညာမေဆနာရှင်ဒီဒီအဲ့လိုရောအားဖြင့်ကတော့အနေနဲ့မေရမေဆနာရှင်ဒီဒီအဲ့ခြေရလို့တော့ချင်းဥရိယစီဝိုင်းအခွင့်အရေးဥရိယအောင်လေတာထမ်းပေးပြီပါလေဘုရင့်ဘုဖြစ်ရှင်ကြီးအခွင့်အရေးဥရိယအောင်လေပြင်ပေးပြီပါလေသမားအပြည့်နဲ့အနေနဲ့အစိုးရအနေဖြင့်စီဝိုင်းနိုင်ငံရေးတရားမှုစုံလေပုံညာအခုကြာရှိနေပါလေတရားမှုစုံလေစီဝိုင်းကကောင်းဝင်ဥပ္ပဒါအရင်တော့ဟောဒီဒီ2020ရေလက်ရှိအစိုးရနဲ့လက်ရှိသမားအရေး
ဟုတ်ကဲ့ကိုခမောင်လွင်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ဒီကိုတန်းထွန်းဖြစ်ပါတယ်ကိုတောင်းမျိုးပါကိုတန်းထွန်းရဲ့သဘောထားကိုလည်းလူရင်းတွေ့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာဟောကိုတန်းထွန်းရဲ့ line ကျသွားပါတယ်ကျွန်တော်တို့အမေရိကန်ပြည်တော်စုကကိုလမောင်ရှင်းနေပါတယ်ကိုလမောင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာကျေးဇူးလို့ပါတော့ကျွန်တော်အနေနဲ့ကတော့ဒေါက်ဆန်းစုကြည်ကိုဦးမြင့်ဆွေရှောက်ခဲ့တဲ့လမ်းတိုင်း59ဆကိုရှောင်စေချင်ပါလေဒေါက်အောင်ဆန်းစုကြည်သမရမဖြစ်ပြီးကြောင်းအောင်မဟုတ်နောက်တစ်ခုကဒေါက်ဆန်းစုကြည်အနေနဲ့တပ်ပေါ်မှာဩဇာရှိတဲ့လူတယောက်တယောက်ယောက်ကိုခန့်ဖို့အရေးကြီးတယ်လို့ထင်ပါတယ်ဦးဝင်းမြင့်အနေနဲ့အရေးတော်ပါတယ်သို့တော်လည်းဦးဝင်းမြင့်ကလောစင်မှာတပ်ပေါ်မှာဩဇာမရှိနိုင်ပါဘူးနောက်တစ်ခုကဂျာဗက်ရေကောက်ပေါ်မှာဦးမြင့်မဲဆွေခဲ့တာလေကျွန်တော်ဒီကောင်မှရှုံးတာများပါတယ်အဲ့တော့2020မှာပါဆက်နိုင်ဖို့လိုတဲ့အတွက်ကြောင့်အစိုးရဖွင့်နိုင်ဖို့လိုတဲ့အတွက်ကြောင့်ဒေါက်ဆန်းစုကြည်အနေနဲ့ပြန်ပြီးတော့စဉ်းစားသင့်ပါတယ်လို့ကျွန်တော်အတိုက်တွန်းပါတယ်
โอเคคุณละหมอเฮ้เจซูว่าကျွန်တော်ဒီ Facebook မှာမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ်တယောက်ကတော့အကောင့်နံပါတ်ကကောင်းကင်ဆိုတဲ့ဟိုအကောင့်ပိုင်ရှင်မှာသူကတော့ဦးထင်ကျော်နားတာအကြောင်းတော့ရှိမှာပါတဲ့သမနာလို့သာပြောတော့နိုင်ငံအတွက်သူ့မှာဘာလို့ပိုင်ခွင့်နေရှိလို့လဲဗျာတဲ့ကျွန်တော်ကတော့နိုင်ငံရေးမကျွမ်းကျင်ပါဘူးတဲ့သိချင်လို့ပါတခါတလေစဉ်းစားကြည့်ပါတယ်တဲ့သမနာကြီးဦးထင်ကျော်ဘယ်ရောက်နေလဲလို့မှားတာရှိရင်တောင်းပန်ပါတယ်ခွင့်လွှတ်ပါခင်ဗျာဆိုပြီးသူရေးပါတယ်နောက်တစ်ခုကတော့ဆွေဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကျွန်တော်ပင်စင်စားပါတဲ့တကယ်ကိုမသိတာလေးမေးပြရစီတဲ့သမနာနဲ့အချံပေးဘသူကယာလူကြီးလို့ဘသူကနိုင်ငံရေးလုပ်ပိုင်ခွင့်ရှိတဲ့အိမ်တော်ဦးစီးပါလဲတဲ့ပြပမှာသမနာချင်းတန်းတူရေလူတက်ရမယ်ထိပ်သီးပွဲတွေမှာအချံပေးနိုင်ငံခြားရေးဝန်ကြီးအဆင့်မင်းမသားတက်ရောက်တယ်ဆိုတော့နိုင်ငံကုန်သက်ကကြာမကြာဥပဒေနဲ့ရောညီမညီသိပြရစေဆိုပြီးသူကရေးထားပါတယ်ဆိုတော့တို့ဒီမေးခွန်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဟိုဒေါ်ဆန်းစုကြည်အနေနဲ့ကဒီ2008ဖွဲ့စည်းပုံကြီးကသမနာတာဝန်ယူခွင့်မရတဲ့အတွက်နိုင်ငံတော်အတိုင်းပင်ခံယာလူဖန်တီးပြီးတော့အစိုးရကိုဦးဆောင်နေတာဖြစ်ပါတယ်ဆိုတော့ဟိုမြန်မာပြည်မှာအစိုးရရဲ့အင်ကာစင်တရက်ရှိတယ်ဆိုရင်လည်းပဲအချိန်ရတာဝန်ခွဲဝေမှုတွေတာဝန်ယူမှုတွေကလက်တွေ့မှာတထက်တည်းမကျတာတွေလည်းကျွန်တော်တွေ့ရပါတယ်ဆိုတော့ဟိုဒါကြောင့်လက်တွေ့မှာတိုင်းပြည်ကြီးကတာဝန်ယူထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့အရေးကြီးတဲ့နိုင်ငံတကာနဲ့ဆက်ဆံရေးလုပ်ငန်းတွေမှာပါနေတာလည်းဖြစ်ပါတယ်ဟိုအမျိုးသမီးဖြစ်လို့ဆိုတဲ့အပိုင်းကိုပြောမယ်ဆိုရင်တော့ဒီနိုင်ငံတကာမှာရောအာရှမှာရောအမျိုးသမီးခေါင်းဆောင်တွေရှိနေတာဆိုတော့အထူးပြောစရာလိုမှာတော့မဟုတ်ပါဘူးဆိုတော့တခုပဲရှိတာဒီစာနဲ့ပတ်သက်ပြီးတော့စဉ်းစားလို့စဉ်းစားကြရတခုရှိတာတော့ဒီဖွဲ့စည်းပုံကိုရှောင်ရှားတဲ့ဒေါအောင်ဆန်းစုရဲ့အခြေအနေကတော့ကျွန်တော်တို့ဟိုနားလည်ပေးလို့ရပါတယ်ထားပါတော့ဆိုတော့တခြားအုပ်ချုပ်ရေးတာဝန်တွေမှာရောဒီတာဝန်ခွဲဝေမှုတို့တာဝန်ယူမှုတို့အပိုင်းတွေမှာတထက်တည်းမကျတာတွေများဘလောက်တော့ရှိနေလဲဆရာဦးစီသူအောင်မြင့
်တာဝန်ယူမှုနဲ့တာဝန်ခံမှုကအဲကျွန်တော်ဟိုအလေးဒီဆရာပြလာတော့ဒေါအောင်ဆန်းစုကတော့တောက်လျှောက်ကြည့်ပြောတာပါပဲဒါပေမဲ့ဒီအစိုးရရန်ရာဆိုတဲ့ဥစ္စာကအောက်ခြေကနေစဟိုးဝင်ကြီးထိသမရာထိဒီလိုသွားတာပေါ့နော်။ဒါပေမဲ့အဲ့ဒါကပြောင်းလဲလာတဲ့အပေါ်ပိုင်းအဆောက်အုံပေါ့။ဝင်ကြီးတွေဒုဝင်ကြီးတွေနဲ့သမရာကလည်းတော့နိုင်ငံတော်အတိုင်ပင်ခံအဒီနေ့နိုင်ငံရေးရယာတူးရတဲ့နိုင်ငံရေးပို့စီမှာပဲတာဝန်ယူမှုတာဝန်ခံမှုစကားကိုပြောတယ်။တာဝန်ယူမှုတာဝန်ခံမှုလည်းလုံးဝဆွေးနွေးတော့လည်းသူကမလုံလောက်ဘူး။ဟိုအောက်ခြေထိသူကသွားမှာ။ဒါပေမဲ့လက်ရှိကျွန်တော်တို့ဒီမှာကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဒီပေါင်းရဆိုတာကျွန်တော်တို့ဒီမှာ
တာဝန်ယူမှုတာဝန်ခံမှုဆိုတာဘယ်နေရာမှမတူဘူးအဲဆက်စစ်မှာဒါတော့ဒီတမျိုးကိုဒါတာဝန်ယူထားတဲ့ဒီပုဂ္ဂိုလ်တို့လမ်းတစ်လမ်းတစ်ခုတို့ဝန်ကြီးဌာနအသေးလေးတစ်ခုတာဝန်ယူထားတဲ့လူကသူကတာဝန်လက်ရှိနေတယ်ဒီကနေပြီးတော့မှသူရဲ့လုံးရကြောက်ထွက်လာမဲ့ဆိုးရကောင်းတာအကုန်လုံးကိုတာဝန်ခံမှုရလဲရှိရမယ်ဆိုတော့ဒီပုံကမ်းတရာလူကကျွန်တော်ဒီမှာဟိုကျွန်တော်မျိုးမမြင်ပြရအောင်ဒီနေ့ချိန်ဒီဆိုတော့တတိအလေးချိန်ဒီအောက်ချိန်ဒီရောက်တဲ့အခါကျတော့မှသာတော်တဲ့လူတွေကလူကြီးချိန်ရှားဖြစ်လာမယ်ယာရုတွေတက်မယ်လုံးတာကိုမကောင်းတာလုပ်တဲ့လူတွေဆိုရင်အခုလိုမျိုးပုံစံမျိုးဘာမှမဖြစ်ဘာမှမလုံးမချိန်မဖြစ်မဟုတ်ပဲနဲ့ဒီလူတွေကဟိုအရေးယူခါရတာလည်းဖြစ်တော့ဖြစ်နိုင်တယ်ယာရုမဖြစ်တာလည်းဖြစ်တော့ဖြစ်နိုင်တယ်ဒီလိုပုံစံမျိုးတွေကြွားဖို့တော့လိုအပ်တယ်အခုချိန်ကြီးကတော့တာဝန်ယူမှုတာဝန်ခံမှုဆိုတာကျွန်တော်လည်းအစိုးရရန်ရဲမှာကျွန်တော်ဒီလိုမသိရသေးပါဘူးစိတ်ပိုင်းတော့မှပဲရှိနေသေးတယ်ဝိတ်ဆိုနေကြတဲ့အကြောင်းအရာဖြစ်နေပါသေးတယ
်ဟုတ်ကဲ့ဆရာဦးစီတော်အမြင့်ကျေးဇူးပါကျွန်တော်ဒီတော်တော်ရှင်တယောက်ပေးထားတဲ့ Facebook ကနေပေးထားတဲ့စာတစ်ခုကလည်းဆက်ဆက်လို့ကျွန်တော်ဖော်ပြချင်ပါတယ်သူကတော့ကိုသူရင်ထွန်းမှာကိုသူရင်ထွန်းကိုသူရဲ့ဦးဝင်းမြင့်နှုတ်ထွက်လိုက်လို့လွတ်တော်ထဲမှာအာဏာရပါတီတွေအင်အားများယောနေသွားမလားဆိုတော့သိချင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ဒါနဲ့ပတ်သက်လို့တော့ဟိုဆရာဦးရထွန်းဖြည့်ပေးရင်ကောင်းမယ်ထင်ပါတယ်ဆရာဦးရထွန်းကဒီလွတ်တော်ထဲမှာလည်းအရင်ကဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အောင်အတူအနေနဲ့တိတိဆက်ဆက်လုပ်ခဲ့တာဆိုတော့လေ
လွတ်တော်ထဲမှာတော့အဲ့လိုတော့အာမနေပါဘူးသူတို့ဟိုအဓိကအားဖြင့်တော့ကျွန်တော်တို့လွတ်တော်ထဲမှာစိတ်ချတွေဆွေးနွေးတဲ့အခါမှာပေါ့ဟိုအရက်သေးဒီကျွန်တော်တို့အချိန်တစ်ချိန်ထဲမှာတခါတည်းဆုံးပြရတာမျိုးမဟုတ်ဘူးလေအချိန်ရပါတယ်နေ့ရက်သုံးရက်ဆိုဘယ်ကိစ္စမှာဘလို့ကျွန်တော်တို့သဘောထားမယ်ဘလို့မဲပေးမယ်ဆိုတဲ့ဥစ္စာတွေကကိုပါတီလိုက်ပါတီလိုက်တိုင်ပင်ဖို့အချိန်ကြီးအများကြီးရပါတယ်အဲ့ဒါကြောင့်မလို့ဟိုအခုနောက်တစ်ခုကဒီလွတ်တော်ကော်မရှင်ဥက္ကဋ္ဌကဥရှင်မန်းနဲ့အရင်ပထမအကြိမ်လွတ်တော်ကအဲဒီဥရှင်မန်းရဲ့လူတွေပဲညားတယ်ဆိုပေမဲ့လို့ကော်မတီတွေကတော့ဟို NLD ကပုံစံတွေညားပါတယ်အဲအဲ့တော့ကော်မတီတွေကလည်းဥပဒေပြည့်တဲ့ကိစ္စတွေမှာကျွန်တော်တို့ဒီအဆိုတွေတင်သွင်းတဲ့ကိစ္စတွေမှာသူတို့မှလည်းဟိုအော်ဒါရှိပါတယ်အဲ့တော့ဟိုဆိုလိုချင်တာကအခုလွတ်တော်ဥက္ကဋ္ဌလုပ်တဲ့ဥတီခွန်မြတ်ကလည်းကျွန်တော်တီးတဲ့ကျွန်တော်လည်းလက်ခံပါတယ်လေအဲဒီတီးတဲ့ဟိုအနေထားရဆိုရင်သူကဒီပါတီဇွဲပုဂ္ဂိုလ်ဇွဲဝါရဇွဲကြီးတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးအဲဆိုတော့သူကတဲ့မမသူ့လုပ်ကိုသူတဲ့ပြန်မှမလုတ်သွားနိုင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်တယ်။အဲကြောင့်မလို့ဒီတို့တော့တခုတော့ရှိတာပေါ့လေဒီ NLD တို့တော့အမတ်တွေနဲ့တော့ဥပဒေပြည်ရေးနဲ့ပတ်သက်လို့ရှိရင်တော့ဟိုအခုအပြင်မှာလည်းပြောနေတာတော့ကြားပါတယ်ဒီဒီကော်မရှင်ပေါ့နော်ဦးရှင်မရဲ့ကော်မရှင်ပေါ်မှာယုံကြည်ရပါမလားစိတ်ချရပါမလားအဲ့တော့ကိုကဒီမယုံကြည်ရဘူးမစိတ်ချရဘူးလို့ထင်ပိုစူးစားပေါ့နော်ဥရပီရေကိစ္စတွေကိုပို့ပြီးတော့နားလည်အောင်ကြိုးစားရမယ်။ဘာသာရဆိုင်ရာကိစ္စတွေကိုပို့နားလည်အောင်ကြိုးစားရမယ်
။ကိုကံအားကောင်းတာကိုလုပ်ထားရမှာပေါ့လေ
။အကိုကံအားကောင်းမှသာလေညာတွေကိုကျွန်တော်က check လုပ်နိုင်မှာပေါ့နော
်။ဟုတ်ကဲ့။
အဲ့တော့ဟိုမယုံဘူးလို့ဟိုဖြစ်ယုံနေတယ်တော့မရဘူးပေါ့နော်။ပို့ကြိုးစားရမှာပေါ့လေ။အဲ့လိုကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဆိုတော့ဆော့ဆော့ကျွန်တော်ဒီတောထရှင်တွေရဲ့ဒီသဘောထားတွေအမှတ်ချက်တွေမှာတွေ့ရတာတချို့ကတော့ဒီအစိုးရရဲ့ရန်နေအားနည်းချက်တွေကိုထောက်ပြတာတချို့ကိုလည်းကျွန်တော်တွေ့လိုက်ရပါတယ်ဆိုတော့အခုကတော့ဒီအစိုးရနဲ့ဒီလွှတ်တော်ဘက်အုပ်ချုပ်ရေးဘက်နဲ့ဟိုလွှတ်တော်ကဏ္ဍမှာထိပ်ပိုင်းနေရာတွေပြောင်းလိုက်တာပေါ့လေဆိုတော့အစိုးရရန်နေအခုလို့ဟိုလူတွေကအားမလို့အားမြဖြစ်နေတဲ့အခြေအနေမျိုးမှာအစိုးရရန်နေပြည်ပြင်းပြင်းလက်ပတ်ဖို့ဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေအားကောင်းလာဖို့ဆိုရင်ဆရာဦးစီသူဘယ်အပိုင်းတွေမှာနောက်ထပ်ပြောင်းအပြောင်းလဲလုံးမယ်ဆိုလုံးဖို့ကောင်းတာရှိအောင်မလဲဆရာ
အဓိကကတော့ဟိုအခုတက်လာတဲ့ဒေါက်တာစုကြည်အပါဝင်အစိုးရဖွဲ့ကြည့်ပေါ့နောက်ဆိုရင်ဟိုသမ္မတဦးမြင့်လည်းပါလာတော့မှာပေါ့နော်သူတို့နားလည်ဖို့ကသူတို့တွေကဟိုကောင်းတဲ့ကိစ္စတွေဒါကောင်းတဲ့ policy တွေချမှတ်ပြီးမယ်ဒီဟာကဒီလက်ရှိအခြေအနေပေါ့ဒီအရင်အစိုးရရန်ရားကိုလက်ခံထားတဲ့အခြေအနေမှာအဲ့တောင်နဲ့မလုံလောက်ဘူးဆိုတာကိုသူတို့ပြည်ပြည်ချာချာနားလည်ဖို့လိုတယ်အဲ့ဒါကဘာလဲဆိုတော့ဘယ်လိုပေါ်ဒီဘယ်လိုဝဲချက်ချာအောက်ချီရနေပြီးတော့မှစနေကြအကောင့်တွေပေါ်တာမရှိဘူးဆိုရင်တို့ကတယောက်လောက်ပဲရှိတယ်ဟိုကျဲကျရတာနဲ့ဟိုချီဝေးထားရတာနဲ့ဒါနဲ့ဒီအောက်ချီမှာဘာဘယ်လိုမျိုးကြည့်နေကြလဲဆိုတဲ့ဥစ္စာကိုသူပြန်ပြီးတော့မလုပ်နိုင်ဘူးအဲ့တော့ပြန်မလုပ်နိုင်ဘူးဆိုတော့ဒီရန်ရာကြီးကိုကြောက်မှတာတိုင်းပြည်ကကြောက်နေဆိုတာကိုတကယ်ပဲအောက်ချီပြည်ပြည်ရောပြည်ပြည်ကလည်းခံစားရမှာအဲ့တော့ဒီဥစ္စာကိုအလုပ်တစ်ခုလို့တို့နားလည်ဖို့လိုရဲဥပမာတို့ပေါ်ဒီခုချလိုက်တယ်ဟုတ်ပြီအဲ့ဒီပေါ်ဒီက တကယ်လို့ဖြစ်လာသလားမဖြစ်လာဘူးလားမဖြစ်လာဘူးဆိုရင်ဒီရန်ရည်ကြီးကိုခလေးတိုက်ပြီးတော့လုပ်ရမယ်ဘယ်အချိန်တော့မှဒေသနာဖြစ်နေတယ်ဆိုတဲ့ဥစ္စာကိုသူတို့ပြန်ထားလုပ်ဖို့လိုတယ်အဲ့လိုလုပ်တဲ့ဒီမှာအခုလောကကြီးဖွဲ့စည်းပုံအရဆိုရင်တော့ဒေါ်စောကြည့်ဒီဘူးကြီးတွေပေါ့နော်အဲ့ဒါတွေကိုလည်းသူကဟိုအချင်းချင်းလေးနဲ့အပတ်ကျက်ကိုပါဆိုးလို့ဆိုပြီးတော့မှနည်းနည်းလေးလှထားတဲ့အခါကျတော့အလူရဘာမှမရှိဘူးအလုံးလိုက်တာတစ်ခုကတော့သူ့တော်အမတ်ကြီးကိုယ်တိုင်ဒီကိစ္စတွေမှာဝေပါလို့လေဒီရန်ရည်ကြီးပြောင်းလဲဖို့ဆိုတာရန်ရည်မပြောင်းလဲနဲ့ကျွန်တော်ဒီမှာဘာမှမလုပ်ရမရဘူးအခုတော့ဘာလို့ပြန်ဖြစ်နေတယ်လဲဆိုတော့တချို့အရင်အရင်ချင်းမရှိတဲ့ဝန်ကြီးတွေဆိုရင်ရောက်သွားပြီးလာတဲ့ကတက်ကဒီကသူ့ကိုလည်းမိသားစုဆက်ပြီးပါ냐ကောင်းပါတယ်ပါ냐ဒါပေမဲ့အဲ့ဒီဝန်ကြီးကိုဟိုပြပြောဒီပြန်ပြောတယ်အထက်ကဘာမှပြောင်းလဲတာမရှိတော့ဘူးဘာမှလည်းမလုပ်လို့မရအောင်ငွေကြေးကိုပြန်ဖြစ်နေတာနေရာတော်တော်များများမှအဲ့ဒါရှိနေပါတယ်ရှိနေတဲ့အခါကျတော့ဒီအရေးပြောင်းသွားဖို့ဆိုတဲ့ဟာကိုလိုအပ်တယ်ဒါလိုလည်းသမီးကဒီလိုမျိုးချရမယ်ဘယ်လိုလုပ်ရမလဲဆိုတာနီးလာတွေစဉ်းစားရမယ်ဘယ်သူတွေကကိုယ်ကိုယူမလဲဆိုတာကိုသတိထားဖြစ်ရမယ်ဥမာအဖြစ်ဆိုလက်တော့အမတ်ကြီးရဲ့ဟိုရောတာကိုအကူအညီယူရမယ်မီဒီယာတွေကကိုယ်ကိုယူရမယ်ပြည်သူတွေကကိုယ်ကိုယူရမှာဒီရောရာကြီးဒုက္ခတွေနဲ့ရှိတဲ့ပြည်စည်းနေရတဲ့ရန်ရာကြီးကိုသင်္ချာပြောင်းလုပ်ဖို့သင်္ချာလုပ်တော့မှသာဒီအပြောင်းလဲဆိုတဲ့ဟာကိုပြည်သူတွေခံစားမှာဖြစ်ပါတယ်
โอเคပြန်နေဆွေးနွေးပြတဲ့တင်းစားဆရာဦးစီတော်အောင်မြင့်နိုင်ငံရေးခက်ခက်ဦးရဲထွန်းကိုရိုင်းပါဝင်ဆွေးနွေးတဲ့သူတွေစာပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးဝဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုလိုဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းပါဝင် VOA ကထုတ်လွှင့်ပေးနေတဲ့တခြားသတင်းပတ်စံကဏ္ဍတွေသတင်းဆောင်ပါတွေနဲ့ရေဒီယိုရုပ်မြင်သံကြားအစီအစဉ်တွေကိုကျမတို့ရဲ့ Facebook စာမျက်နှာ VOA Bamis News မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz လိုဟာစကို335တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်သူအောင်မြင်ပြည်တွင်သတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့ရှိပါတယ် VOA American တိုင်ရဲ့မလတ်25ရက်တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကို American ပြည်တော်စုပြည်တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နဲ့တခြားမြို့ကြီးတွေမှာစနေနေ့ကတနက်ပိုင်ဆိုင်ခွင့်ဆိုင်ရာပုံပြီးတင်းကျပ်တဲ့ဥပဒေပြဋ္ဌာန်းရေးလူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုကြပါတယ်။လူအသေးပြောက်များတဲ့တနက်ပစ်ခတ်မှုတွေမကြသေးခင်ကပဲဖြစ်ထားပြီးတဲ့နောက်နိုင်ငံတော်လူငယ်တွေကြောင့်မှနိုင်ငံရေးအသီးစိတ်နိုးကြတက်ကြပြီးလှုပ်ရှားမှုတွေဖြစ်လာတာပါ။ဖေဖော်ဝါရီလ14ရက်နေ့ကဖလော်ရီဒါပြည်နယ်ပါကလန်းမြို့ထက်တန်းကျောင်းတစ်ကျောင်းမှာကျောင်းသားဟောင်းတဦးတနက်နေ့ဝင်ပစ်တာကြောင့်လူ18ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့လွန်ခဲ့တဲ့နှစ်နိုင်ငံတွင်အမေရိကန်ကကျောင်းတစ်ကျောင်းပြီးတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့ဖြစ်ရပ်တွေဖြစ်ထားတာတွေကနေအခုလိုလှုပ်ရှားမှုတွေပြင်းထန်လာတာပါပြင်သစ်နိုင်ငံမှာလူ၄ဦးသေဆုံးခဲ့ရတဲ့တောက်ကြာနေ့ကတိုက်ခိုက်မှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြစ်တင်ရှုတ်ချလိုက်ပါတယ်သေဆုံးသူတွေထဲမှာတနက်သမားကတစားကန်လှုပ်ဖမ်းထားသူတွေပြန်လွတ်ဖို့ကိုကိုကိုတစားကန်ဖြစ်လူစားလဲသွားရောက်ခဲ့သူရဲရရှိတူလည်းပါဝင်ပါတယ်ပြင်သစ်နိုင်ငံနောက်တော်မိုင်းကထရပေးမြို့ကုန်တယ်ကြီးတခုမှာအဲ့လိုဖြစ်တာပါပြည်ထောင်နိုင်ငံမှာယမန်လေးကဖြစ်ခဲ့တဲ့ဆိုးရွားတဲ့တိုက်ခိုက်မှုတံခံစားခဲ့ရသူတွေအတွက်ကျွန်တော်တို့ဆုတောင်းပေးနေပါတယ်။နိုင်ငံရဲ့ဆုံးရှုံးမှုတွေကျွန်တော်တို့ဝမ်းနည်းကြည်ခွဲရပါတယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်မီဒီယာမှာစနေနေ့ကရေးပါတယ်။ကမ္ဘာပေါ်ကဆိုးရွားတွေဟာလူခွင့်ရေးတွေလှုပ်ရှားနေသူတွေနဲ့လူမှုခြေပြုအဖွဲ့အစည်းကလှုပ်ရှားတက်ကြွသူတွေကိုချေမှုန်းမှုအကြမ်းဖက်ဝါဒဆိုတာကိုအကြောင်းပြပြီးအမျိုးသားလူ့ကျုံရေးဥပဒေနဲ့ချင်းချောက်နေကြတယ်လို့လူခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကူစရက်ကသတိပေးလိုက်ပါတယ်။ဝါရှင်တန်မြို့တော်မဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာနမှာဂျာတာပရီနီကကုလအထူးကိုယ်စားလှယ်ဖီယိုနူဝလာနီအော်လိုင်းကအဲ့လိုပြောသွားတာပါတောင်တရုတ်ပင်လယ်ထဲမှာတရုတ်ကပိုင်တယ်လို့ပြောထားတဲ့ဂျွန်ဂျွန်နာရေပြင်ကိုအမေရိကန်စစ်သင်္ဘောတစ်စီးဝင်လာတာဟာနိုင်ငံရေးနဲ့စီးရေးအရပြင်းထန်တဲ့ရန်စားမှုဖြစ်တယ်လို့ဆိုပြီးတရုတ်ကတောက်ကြနေမှာပြစ်တင်ရှုတ်ချလိုက်ပါတယ်အမေရိကန်ရေထက်ကဖြစ်သင်္ဘော USS Mustin ဟာတောင်တရုတ်ပင်လယ်ထဲကတရုတ်ပိုင်တယ်လို့ပြောထားတဲ့ဂျွန်နာကနေကပ်ပြီးတောက်ကြနေအစောပိုင်းကခုံမောင်းသွားတာပါခင်ဗျာ
အနည်းငယ်နဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါဒီမနက်စီစဉ်ထုတ်လုပ်ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါရဲ့ရှင်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1863ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.